Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2018ခုနှစ်ဇန်နဝါရီလ10ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်တွင်ကနေတိုက်ရိုက်ထုတ်လွှင့်တင်ပေးနေပါပြီ။လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညနဲ့လိုင်းဒိုမီတာ48 kHz 6153ညတို့ကသာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါအခုမနေ့ကအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာနံနက်ခင်းပါရှင်။ကျမရှားဖောင်ပါဒီမနေ့နောက်ဆုံးရသတင်းတွေကိုဦးစံမိုးဝင်နဲ့အတူကြေညာပေးသွားမှာပါ။အီရန်နိုင်ငံတွင်းလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီရင်ခံတင်ပြချက်တွေကိုကြားနာဖို့နဲ့ဆန္ဒပြပွဲတွေဖြစ်ပေါ်နေတဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မနေ့တနင်္ဂနွေနေ့တုန်းကအီရန်စွတ်တော်မှာတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။မြောက်နဲ့တောင်ကိုရီးယားနိုင်ငံကြားအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့အစီအစဉ်တာဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟယ်လေးကပြောပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်ကကမ္ဘာကြီးကိုဆူဆူဝါချင်းချောက်နေစေရှိတယ်လို့သတိပေးလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုဒီမနက်မှကြားကြဖို့ရှိပါတယ်ရှင်
။နိုင်ငံတကာသတင်းတွေပြီးဆက်လက်နားဆင်ရမယ့်စီစဉ်တွေထဲမှာတော့ဖန်စီခံထားရစေရိုက်တာသတင်းဌာနကမြန်မာသတင်းတော်နှစ်ဦးလွတ်မြောက်ရေးအတွက်ဆူတောင်းပွဲတွေကျင်းပခဲ့တာနဲ့ပတ်သက်လို့
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုကျွန်တော်တို့သွားနေကြခြင်းဖြစ်တယ်။အဲ့လိုသွားနေကြတဲ့အချိန်မှာဒါမျိုးဖြစ်တယ်ဆိုတော့တိုင်းပြည်ရဲ့ဒီ
သတင်းတောက်ကိုကလုံးရဲ့မိတ်ဆွေပြောကြားချက်နဲ့အတူနားဆင်နိုင်ပါတယ်။မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းမှာတော့လွတ်တော်ကအစိုးရကိုညှာနေရတဲ့ပုံစံဖြစ်နေတယ်လို့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်သက်သက်ခိုင်ဘာကြောင့်တုံ့တက်တယ်လဲဆိုတာကိုနားဆင်ကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့မြန်မာပြည်ကပေးစာနဲ့ပြည်တွင်းသတင်းတုံ့တက်ချက်တွေနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်နဲ့ဦးစံမိုးဝေတို့ကြေညာပါမယ်ရှင်။
အီရန်နိုင်ငံမှာလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီရင်ခံတင်ပြချက်တွေကိုကြားနာဖို့နဲ့ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မနေ့တနင်္ဂနွေနေ့တုန်းကအီရန်လွှတ်တော်မှတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။လူပေါင်း22ဦးသေဆုံးခဲ့ရတဲ့ဆန္ဒပြမှုတွေနိုင်ငံတော်ဝန်ဖြစ်ပွားခဲ့ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးပြည်ထောင်ရေးဝန်ကြီးအက်ဒိုရာမာနီဗာလီ၊ထောက်လှမ်းရေးဝန်ကြီးမာမော့အလာဗီနဲ့အမျိုးသားလုံခြုံရေးကောင်စီအတွင်းရင်းမှူးအာလီရှန်ခါနီတို့ကိုဥပဒေပြုလွှတ်တော်အမတ်တွေမေးမြန်းခဲ့ကြတာပါ။နှစ်သက်ကူးအချိန်ကမှသတင်းတစ်ပတ်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုအတွင်းလူပေါင်း1000ကျော်ဖမ်းဆီးခံခဲ့ရပေမဲ့အမခန့်နဲ့ပြန်လွတ်ပြေးခဲ့တယ်လို့အာဏာပိုင်တွေကပြောပါရတယ်။ဒါပေမဲ့ဆန္ဒပြမှုဖြစ်ပွားအောင်အဓိကလှုပ်ဆော်ခဲ့သူလို့ထင်ရတဲ့သူတွေကိုတော့တရားစီရင်ရေးလက်ထက်ကိုအနံထားတယ်လို့ထေယူရံမြို့အစိုးရရှိနေအာဘာဂျာဗာရီဒိုလာထာဘာဒီကပြောဆိုပြီးသူတို့ကိုအလေးနဲ့အရေးယူသွားမယ်လို့ဆိုပါရတယ်။လွတ်တော်အဖွဲ့ဝင်မိုဟာမက်ဇီရာခါချိုဝီကတော့ဖန်စီထင်းထင်းခံထားတဲ့သူတွေအများစုဟာအလုလက်မဲ့တွေဖြစ်ကြကြောင်းတက္ကသိုလ်ဘွဲ့ရမဟုတ်တဲ့သူတွေဖြစ်ကြောင်းပြောပါရယ်လွှတ်တော်စီဝေးအတွင်းလူတွေရဲ့အနေအထားစီးပွားရေးအခြေအနေနဲ့အလုလက်မဲ့ဆန်ရတွေကိုအဓိကဆွေးနွေးကြတာဖြစ်တယ်လို့ဆိုပါရယ်ဒါပေမဲ့လည်းမစ္စတာခါချိုဝီနဲ့တခြားသူတွေဟာဆန္ဒပြမှုနဲ့ပတ်သက်ပြီးနိုင်ငံခြားအစိုးရတွေဖြစ်ကြတဲ့အမေရိကန်ဆော်ဒီအရေဗျာနဲ့အစ္စရေးတို့ကိုအပြစ်ဖို့ခဲ့ကြပါရယ်စီးပွားရေးအခြေအနေကိုအတုံးချပြီးတော့တိုင်းပြည်ကိုဝင်ရောက်ဖို့ကြိုးစားကြတဲ့ရန်သူတွေဖြစ်တယ်လို့မစ္စတာခါချိုဝီက ICANA သတင်းဌာနကိုပြောခဲ့ပါတယ်ရှင်
။တဘုံလေးလက်ထဲကြောက်နေတဲ့ဆီးရီးယားနိုင်ငံအီလစ်မြို့မှာကားဘုံတစ်လုံးပေါက်ကွဲမှုဖြစ်ခဲ့ပြီးတော့အရသားတွေပါဝင်အနည်းဆုံးလူ23ဦးသေဆုံးသွားတယ်လို့အကြေခတ်စောင့်ကြည့်နေသူတို့ကတနေ့ကနေ့မှပြောဆိုပါတယ်။အီဒရစ်ခန်ရဲ့မြို့တော်အီလစ်မှာဖြစ်ပွားတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့လောလောဆယ်ဘယ်အဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ပေါ်ကြေညာတာမျိုးမရှိသေးပါဘူး။တနေ့ကနေ့စောစောပိုင်းကတော့ဆီးရီးယားအစိုးရတပ်ဖွဲ့တွေဟာခရိုင်အတွင်းအဓိကကျတဲ့မြို့တစ်မြို့ကိုသိမ်းပိုက်လိုက်တယ်လို့ဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။အစိုးရတပ်ဖွဲ့တွေဟာရုရှားရဲ့လေကြောင်းအကူအညီနဲ့အီဒလစ်ခရိုင်ရဲ့အရှိတောင်အရက်ကအကြီးဆုံးမြို့စန်ဂျာကိုသိမ်းပိုက်ခဲ့တာဖြစ်တယ်လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။ဆီးရီးယားတပုံတွေဟာတူရကီနယ်စပ်မှာရှိတဲ့ဒေသကိုသမ္မတဘရှာအယ်အာဆတ်တပ်ဖွဲ့တွေထံကနေ2015ခုနှစ်အတွင်းမှာသိမ်းပိုက်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလကစတင်ပြီးတော့ပြုလုပ်တဲ့စစ်စင်ရေးတွေအတွင်းတမရအာဆရဲ့တပ်ဖွဲ့တွေကမြို့နဲ့ကြေးရွာပေါင်း60လောက်ကိုပြန်ပြီးတော့သိမ်းပိုက်နိုင်ခဲ့တယ်လို့လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောဆိုပါတယ်ခင်ဗျာ
။ကျူဘားနိုင်ငံမြို့တော်ဟာဗနာမှာတာဝန်ထမ်းဆောင်ကြတဲ့အမေရိကန်တန်တမန်တွေအမျိုးအမည်မသိရတဲ့လက်နက်တွေနဲ့တိုက်ခိုက်ခံခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတက်တဲ့အထောက်အထားတစုံတရာမတွေ့ရှိခဲ့ရဘူးလို့အမေရိကန်အထက်လွှတ်တော်နိုင်ငံခြားစစ်ဆင်ရေးကော်မတီအဖွဲ့ဝင်အာရီဇိုနာပြည်နယ် Republican အထက်လွှတ်တော်မှ Jeff Flake ကဆိုပါတယ်ကျူဘားနိုင်ငံနဲ့တင်းမာမှုတွေပြေလျှော့စေရတဲ့အတွက်ရေရှည်ဥဆောင်အားပေးထောက်ခံခဲ့သူဖလိတ်ဟာ စနေနေ့မနက်ကအေဖီသတင်းဌာနနဲ့တွေ့ဆုံရမှာအဲ့လိုပြောဆိုခဲ့တာပါတောက်ကြနေတုန်းကတော့နိုင်ငံသားရဲ့ဝန်ကြီးဘရူနိုရော်ဒီဂက်စ်အပါအဝင်ကြွားအစိုးရအစိုးရတာဝန်ရှိသူတွေနဲ့မစ္စတာဖလစ်တွေ့ဆုံခဲ့ပါတယ်အတန်လှိုင်းနဲ့တိုက်ခိုက်ခံရတဲ့ဆိုပြီးသုံးလုံးပြောဆိုကြပေမဲ့ အဲ့ဒါနဲ့ပတ်သက်တဲ့တည်ထောက်ထားတဲ့စုံတရားမတွေ့ရတဲ့အကြောင်းတခုခုတော့ဖြစ်ခဲ့ပေမဲ့ဘာလဲဆိုတာကျွန်တော်တို့မသိရတဲ့အကြောင်းဒါပေမဲ့ဒီမှာရှိတဲ့တန်တမန်တွေကိုကြွပါအစိုးရကတိုက်ခိုက်ခဲ့တဲ့တည်တည်မတွေ့ခဲ့ရတဲ့အကြောင်းလဲမစ္စတာဖလစ်ကပြောပါတယ်အမေရိကန်တာဝန်ရှိသူတွေဘက်ကလျှို့ဝှက်တင်ပြချက်တွေကိုကြည့်မယ်ဆိုရင်သူ့အနေနဲ့ကြွပါရဲ့ပြောဆိုချက်တွေအပေါ် တယ်လဲဆိုတာကတော့အမေရိကန်ဘက်ကမသိပါဘူး။ကျန်းမာရေးအတွက်စိုးရိမ်ပွားရရှိတယ်ဆိုပြီးတော့ဟာဗနာမှာရှိတဲ့တန်တမန်တွေကိုအမေရိကန်ကပြန်လဲခေါ်ယူခဲ့ပြီးအမေရိကန်မှာရှိတဲ့ကျူဘာတန်တမန်တွေကိုအမေရိကန်ကအတင်းကျပြန်လဲထွက်ခွာခိုင်းခဲ့ပါတယ်ရှင်
။ထောင်ပေါင်းများစွာသောကမ်ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူတွေနဲ့Killing Field လို့ခေါ်တဲ့ခမာနီအုပ်ချုပ်တဲ့ကာလအတွင်းအသက်မတည်ဘဲကြံရစ်ခဲ့သူတွေဟာအစွန်ရောက်မော်ဝါဒီခမာနီခေါင်းဆောင်ပူပေါ့ပြုတ်ကျသွားတဲ့39နှစ်ပြည့်အခမ်းအနားကိုဇန်နဝါရီလ9ရက်နေ့မှာကျင်းပခဲ့ကြပါတယ်။ကမ်ဘောဒီးယားခမာနီတွေအုပ်ချုပ်တဲ့ကာလအတွင်းလူပေါင်း 1.8 တန်းလောက်တည်ဆုံခဲ့ကြရတာပါ။အတီးအမုတ်အကခုံတွေနဲ့ဖျော်ဖြေမှုတွေနဲ့ဝန်ကြီးချုပ်ဟွန်ဆန်ရဲ့မိန့်ခွန်းနားထောင်မှုအတွက်လူပေါင်း 4,000 လောက်တက်ရောက်ခဲ့ကြပါတယ်။ခမာနီတွေကိုဖျောက်ချနိုင်ခဲ့တဲ့အတွက်လက်ရှိအာဏာရကမ်ဘောဒီးယားပြည်သူ့ပါတီ CPP ကိုထောက်ခံသူတွေကကျေးဇူးတင်နေကြပါတယ်။ CPP ကိုထောက်ခံသူစစ်ပါဟတ်ဆိုသူကတော့လူတွေအစုလိုက်အပြုံလိုက်တပ်ဖြတ်တဲ့ခမာနီလက်ထက်မှာအသက်မတည်ဘဲကြံရည်နေခဲ့တဲ့အတွက်ဒီနေ့ဟာသူ့အတွက်ဒုတိယကြိမ်မြောက်ပြန်လည်မွေးဖွားခြင်းဖြစ်ကြောင်းဒီနေ့ကိုသူ့အနေနဲ့ဘလို့မှမိဖြောက်ပြစ်လို့ရနိုင်မယ်မဟုတ်ကြောင်းပြောပါတယ်။ပိုပက်ရဲ့အင်းကြီးအမေရဝိပြောက်ကြားတပ်ဖွဲ့ဝင်တွေဟာထိုင်းနယ်စပ်ကိုထွက်ပြေးသွားကြပြီးတဲ့နောက်ဗီယက်နမ်နဲ့ဟွန်ဆန်ဥဆောင်နဲ့တပ်ဖွဲ့တွေရဲ့ထိုးစစ်ဆင်တိုက်ခိုက်မှုကိုအခုခံကာဝေးခဲ့ကြပေမဲ့1998ခုနှစ်မှာလက်နက်ချအရှုံးပေးလိုက်ရပါတယ်။လက်ရှိကမ်ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာအဲ့ဒီအချိန်တုန်းကတရင်မှုအဖြစ်တာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။အဖြစ်မဲ့ကမ်ဘောဒီးယားနိုင်ငံသား2တန်းလောက်ကိုတပ်ဖြတ်ခဲ့မှုနဲ့ဆက်နွယ်ပြီးခမာနီခေါင်းဆောင်ဟောင်းတွေကိုကုလသမဂ္ဂဥဆောင်နဲ့ရာဇဝတ်မှုခုံရုံးကဆွဲချက်တင်အရေးယူခဲ့ပါတယ်။
အန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9483ညတိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာတိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့တိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
ဗီယိုမြန်မာပိုင်းကတင်းလာနေမနေ့ပဲနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြေညာပေးနေပါတယ်။အကြမ်းဖက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအနောက်ဆုံးအခြေအနေတွေကိုတည်ရဖို့အတွက်ရခိုင်ပြည်နယ်ကိုရောက်ရှိနေကြတဲ့မြန်မာပြည်တွင်းသတင်းမီဒီယာသမားတွေဟာဒီကနေ့ဇန်နဝါရီလ8ရက်တင်းလာနေမှာတော့မောင်တော်ဒေသအတွင်းအခြေအနေတွေကိုလစ်လာသတင်းယူကြမှာဖြစ်ပါတယ်။မြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဒုတိယဥက္ကဋ္ဌဒေါက်တာမြို့တန့်ဦးဆောင်တဲ့ပြည်တွင်းသတင်းထောက်တွေဟာမနေ့တနင်္ဂနွေနေ့တုန်းကတော့မောင်တော်ဒေသပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုလစ်လာသတင်းယူခဲ့ပြီးရတိတောင်မြို့နယ်အတွင်းကဒုံပိုက်ရွာ၊ကိုးတန်ကောက်ရွာနဲ့အင်းတင်ရွာတွေကိုလည်းတွားရောက်ပြီးတော့သတင်းယူခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။ဒါပြင်မောင်တော်မြို့နယ်အတွင်းကကျောက်ပတူပင်လယ်ကမ်းခြေနဲ့အလက်တန်ကျော်ပင်လယ်ကမ်းခြေတွေကိုလည်းတွားရောက်လည်လာခဲ့ကြပါတယ်။အခုခီးစဉ်ကိုလိုက်ပါသွားကြတဲ့သတင်းသမား30ဦးဟာသတင်းမီဒီယာကောင်စီအဖွဲ့ဝင်တွေဖြစ်ကြတဲ့ DVB 7 Day ကသတင်းတောက်တွေပါဝင်တယ်လို့တခြားပြည်တွင်းသတင်းဌာနနဲ့အလွတ်တန်သတင်းတောက်တွေလည်းပါဝင်ပါတယ်။သတင်းမီဒီယာသမားတွေဟာဒေသအတွင်းစီးပွားရေးလုပ်ငန်းတွေကိုလည်းလှစ်လာခဲ့ကြပြီးစီးပွားရေးဆောင်ဒုဥက္ကဋ္ဌဦးအောင်မြင့်သိန်းနဲ့လည်းတွေ့ဆုံခဲ့တယ်လို့နေဆက်ချင်းစီယိုတွေကလည်းတွားရောက်လည်လာခဲ့ပါတယ်ရှင်။
မြောက်နယ်တောင်ကိုရီးယားနှစ်နိုင်ငံကြားအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့စီစဉ်တာဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မှန်ကြီးနီကီဟေးလီကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ရည်မှန်းချက်ကကမ္ဘာကြီးကိုစိုးစိုးရွားရွားထိန်းချုပ်နေစေရှိတယ်လို့သတိပေးလိုက်ပါတယ်။ဒါဟာအလွန်အန္တရာယ်များတဲ့အခြေအနေဖြစ်တယ်လို့လည်း တမ်မဂျီဟေရီကတနင်္ဂနွေနေ့မှာ ABC သတင်းဌာနကိုပြောပါရယ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးပမ်းနေတာကိုအဆုံးသတ်သွားစေရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ဖိအားပေးမှုတွေအလျှော့ပေးမှာမဟုတ်ဘူးလို့လည်းသူမကပြောကြားခဲ့တယ်လို့ဒါရီဟာကျမတို့ဖြစ်စည်းပစ်နေမှာလေလို့လည်းသတိပေးစကားပြောပါရယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကအမေရိကန်ပြည်ထောင်စုကိုနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်ဆိုရင်ဒါဟာပျက်စီးသွားမှာပါအဲ့ဒါဆိုရင်ကျမတို့နဲ့တက်ဆိုင်ပါဘူးလို့သူမကပြောကြားလိုက်ပါရယ်မြောက်ကိုရီးယားခေါင်းဆောင်ကနှစ်တကူမင်းခွန်းအတွင်းသူ့ရဲ့စပွဲပေါ်မှာနျူကလ িয়ার လက်နက်နဲ့ပစ်ခတ်နိုင်တဲ့ခလုတ်ရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုလုံးကိုလက်လန်းမီတဲ့နျူကလ িয়ার တိုက်ခိုက်မှုပြုလုပ်နိုင်တယ်လို့ပြောဆိုခြင်းနဲ့ပတ်သက်ပြီးတော့တမရဒေါ်နယ်ထရန့်ရဲ့တုံ့ပြန်ချက်ကိုတမ်မတ်ကြီးဟေလီကကာကွယ်ပြောဆိုသွားခဲ့ပါတယ်တမရရဲ့တုံ့ပြန်ချက်ဟာမလိုလားအပဲတင်းမာမှုတွေပိုဖြစ်စေနိုင်တယ်လို့ထင်ရှားတဲ့အမေရိကန်နိုင်ငံရေးသမားကြီးတွေကပြောကြပါတယ်တမ်မတ်ကြီးဟေလီကတော့ကင်ကိုအမြဲတမ်းသတိပေးနေဖို့လိုတယ်လို့ပြောလိုက်ပါတယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ဆောင်းဝါဒီအိုလံပစ်အားကစားပြိုင်ပွဲအတွင်းမြောက်ကိုရီးယားနိုင်ငံအနေနဲ့စကိတ်စီအားကစားကိုဝင်ပြိုင်ကောင်းဝင်ပြိုင်နိုင်မယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာနိုင်ငံတကာအိုလံပစ်ကော်မတီကိုယ်စားလှယ်ကစနေနေ့ကပြောကြားခဲ့ကြောင်းဂျပန်သတင်းမီဒီယာတွေကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံကစုံတွဲစကိတ်စီပြိုင်ပွဲကိုဝင်ပြိုင်ဖို့ရှိတယ်လို့ဘေကျင်းလေဆိပ်မှသတင်းထုတ်ပြန်မြန်မြန်စဉ်မစ္စတာချန်အန်ကအဲ့ဒီလိုပြောခဲ့ကြောင်းဂျပန်သတင်းတွေကဆိုပါတယ်နိုင်ငံတကာအိုလံပစ်ကော်မတီတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မယ်ဆွစ်ဇာလန်နိုင်ငံကိုမစ္စတာချန်ထွက်ခွာသွားတာဖြစ်တယ်လို့အမည်မသိရတဲ့သတင်းအရင်းမြစ်တွေကိုကိုးကားပြီးတော့ဂျပန်တိုကျိုသတင်းဌာနနဲ့ NHK သတင်းဌာနတွေကဖော်ပြပါတယ် NHK ရုပ်သံသတင်းထံမှာတော့ဘေကျင်းလေဆိပ်မှခီးဆောင်အိတ်ကိုဆွဲကင်ထားတဲ့မစ္စတာချန်ဟာမီဒီယာတွေနဲ့ခဏလေးစကားပြောခဲ့တာကိုတွေ့ရပါတယ်မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေဟာဘေကျင်းမြို့ကနေတဆင့်နိုင်ငံသားကိုခီးထွက်လေ့ရှိပါတယ်ရှင်
။အိန္ဒိယနိုင်ငံတောင်ပိုင်းကာနာတကာပြည်နယ်အတွင်းဖက်တုတ်ကွေးရောဂါအတိတ်တွေ့ရှိခဲ့တဲ့အတွက်စစ်သားအယောင်းနှုံးတွေတည်တည်သာကြာဆင်းသွားပါတယ်။အခုသတင်းပတ်စောစောပိုင်းတုန်းကပြည်နယ်ရဲ့မြို့တော်ဘင်္ဂလာရုနဲ့ဒါဆရာဟာလီအရက်မှာရှိတဲ့စစ်သားဆိုင်မှာတည်နေတဲ့ကြက်စီကောင်မှာ H1N1 ဖက်တုတ်ကွေးဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ
။
တနင်္လာနေ့မနေ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုရှားဖောင်းတဲ့ဦးဆက်မိုးဝေတို့ကြီးညာပေးခဲ့တာပါအခုအရင်ဆုံးရိုက်တာသတင်းတောက်နှစ်ဦးလွတ်မြောက်ရေးဆုတောင်းပွဲနဲ့စာပြစီရှင်ဖန်ဆီးခံရတဲ့ရိုက်တာသတင်းတောက်ကိုတက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုရုံထုတ်ဖို့ပြင်ဆင်နေတဲ့အချိန်မှာပဲသူတို့ရဲ့မိတ်ဆွေပေါင်းတဲ့သတင်းတောက်တွေကလည်းစုပေါင်းပြီးသူတို့နှစ်ဦးပြန်လည်လွတ်မြောက်လာရေးအတွက်ဆုတောင်းကြပါပဲသူတို့နှစ်ဦးကိုဒီဇင်ဘာလ12ရက်နေ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေချိုးဖောက်မှုနဲ့ဖန်စီတရားဆွဲဆိုထားတာဖြစ်ပါတယ်အသေးစိတ်ကိုတော့ရိုက်တာသတင်းကိုအခြေခံပြီးရှားဖောင်ကစူးစီးတင်ပြထားပါတယ်ရှင
်အခုကြားခဲ့ရတဲ့အတန်ကတော့ဖန်စီထင်းထင်းခံထားရတဲ့ writers သတင်းတောက်နှစ်ဦးပြန်လည်လွှမြောက်လာရေးအတွက်စူတောင်းမြေတာပို့ကြတဲ့အတန်ဖြစ်ပါတယ်ဒီဇင်ဘာလ12ရက်နေ့ကအာနာပိုင်တို့ရဲ့ဖန်းစည်းထိမ့်သိမ့်ချင်းခံခဲ့ရတဲ့ကိုသက်ဦးမောင်ခေါ်ကိုဝလုံးနဲ့ကိုကျော်စိုးဦးတို့အမှုကိုရုံထုတ်ဖို့ပြင်ဆင်နေချိန်မှာပဲသူတို့နှုတ်ပြန်လဲလွတ်မြောက်လာရေးအတွက်သူတို့ရဲ့မိတ်ဆွေအပေါင်းအသင်းလှုပ်ဖော်ခိုင်ပေးတဲ့တင်းတောက်တွေမိနစ်တနည်းငွေနေတုန်းကရွှေဒဂုံဖျားပေါ်မှာစုယုံပြီးစူတောင်းပွဲပြုလုပ်ပေးခဲ့ကြတာပါဒုက္ခသည်6သိန်းခွဲကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ရတဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုတရင်တွေကို writers သတင်းဌာနအတွက်တရင်ယူရင်းကိုဝလုံးနဲ့ကိုကျော်စိုးတို့နှုတ်ဟာအာနာပိုင်တို့ရဲ့ဖန်ဆီးခြင်းခံခဲ့ရတာဖြစ်ပါတယ်။အလုတာဝန်ကိုထမ်းဆောင်ရင်းဖန်ဆီးခံရတဲ့သူတို့နှုတ်ပြန်လည်လွှမြောက်လာဖို့ဆူတောင်းပွဲပြုလုပ်တာလို့ဆူတောင်းပွဲမှာပါဝင်တဲ့ကိုဝလုံးနဲ့ရင်းနှီးတဲ့မိတ်ဆွေကိုတန့်စင်စိုးကအခုလိုပြောပါတယ်
။ကျွန်တော်တို့ဒီပရာဟိတာလို့ဖော်ခိုင်းဗတ်ကိုကလုံးပါတော့ဒီကောင်သတင်းတော့လည်းလုတ်တယ်အဲအဲ့ကောင်အလုတ်လုတ်ရင်းနဲ့ဒီကောင်ဖန်ခံနေရတယ်အဲဒါကျွန်တော်တို့ဒီကောင်ကိုသတိရတယ်ဒီကောင်ကိုပြန်လွတ်စေချင်တယ်
ဒါအပြင်ဒီမိုကရေစီကိုဥတည်နေတဲ့မြန်မာနိုင်ငံအနေနဲ့အခုလိုသတင်းတောက်တွေကိုဆက်လက်ဖန်ဆီးမှုတွေရှိတာဟာတိုင်းပြည်ရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်စေတယ်လို့ကိုတန့်စင်စိုးကပြောပါတယ်
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံကိုကျွန်တော်တို့သွားနေကြခြင်းဖြစ်တယ်အဲ့လိုသွားနေကြတဲ့အချိန်မှာဒါမျိုးဖြစ်တယ်ဆိုတော့တိုင်းပြည်ရဲ့ဒီဒီမိုကရေစီအတွင်းကူးရောင်းရေးအတွက်လည်းမျက်နှာမရဘူးပေါ့ဗျာနော်အဲ့တော့ဘယ်သူတို့မှလည်းမကောင်းပါဘူးနော်သူ့လို့သူလုပ်တယ်လို့လည်းကျွန်တော်ယုံကြည်ပါတယ်အဲ့ဒီအတွက်ဘာမှဟိုစိုးရိမ်ကြရမလို့ပဲနဲ့သူ့ပြန်လည်းလွှတ်ပေးတင်ပါ
အင်းစိန်တင်းထောင်ထဲမှာဖန်စီထင်းသိမ်းခံနေရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုကိုလာမယ့်ဗုဒ္ဓဟူးနေ့ဇွန်လ10ရက်နေ့မှာဒုတိယအကြိမ်ဖြစ်တဲ့အင်းစိန်တရားရုံးမှာရုံထုတ်ဆစ်ဆေးဖို့ရှိပါတယ်။ဒီဇင်ဘာလ12ရက်နေ့ကတော့သူတို့အမှုကိုမင်္ဂလာဒုံတရားရုံးမှာပထမအကြိမ်ရုံထုတ်ရမယ်ယူခဲ့ပါတယ်။ ဒီဇင်ဘာလ12ရက်နေ့ညကရဲတပ်ဖွဲ့တွေနဲ့ချင်းဆူထားပြီးအသွားမှာပဲရခိုင်ပြည်နယ်ကတိုက်ပွဲတွေနဲ့ပတ်သက်တဲ့စာရွက်စာတမ်းတွေကိုလက်ဝဲတွေ့ရှိမှုနဲ့ရန်ကုန်မြို့ထောက်ကျန်နေမြေရဲစခန်းမှာသူတို့ကိုဖမ်းဆီးခဲ့ပြီးမြန်မာနိုင်ငံအစိုးရလျှို့ဝှက်ချက်များအဥပဒေပုံမှန်3နဲ့ပုံမှန်5ကိုချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တာပါတရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးဖမ်းဆီးထိန်းသိမ်းခံခဲ့ရတာနဲ့ပတ်သက်ပြီးမြန်မာပြည်တွင်းသတင်းမီဒီယာတွေကကန့်ကွက်ကြသလိုမြန်မာနိုင်ငံလွှတ်တော်အစအုံတွေကို drone နဲ့ရိုက်ယူဖို့ပြင်ဆင်မှုနဲ့ဖမ်းဆီးခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်ကျော်ကမှပြန်လည်လွတ်မြောက်လာခဲ့တဲ့မလေးရှားနိုင်ငံသူသတင်းတောက် Mok Choi Lin ကလည်းဖမ်းဆီးခံရစေ Writers သတင်းတောက်နှစ်ဦးအတွက်ဝိုင်းဝန်းဆုတောင်းပေးကြဖို့ကိုအားလုံးကိုတောင်းဆိုခဲ့ပါတယ်ဒါအပြင်ဖန်စီခံထားရတဲ့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုမြန်မာအာဏာပိုင်တွေအနေနဲ့ပြန်လွတ်ပေးဖို့ကုလသမဂ္ဂအကြီးအကဲတာဝန်ရှိသူတွေအပါအဝင်အမေရိကန်ပြည်ထောင်စုကနေဒါနဲ့ဥရောပသမဂ္ဂတွေကလည်းအတီးတီးတောင်းဆိုခဲ့ကြပါတယ်ရှင်
ရှားဖောင်စူးစီးတင်ပြခဲ့တာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်အလှည့်ကျလာပါပြီမြန်မာနိုင်ငံမှာလွှတ်တော်ဟာအစိုးရကိုတက်ညာနေရတဲ့ပုံစံဖြစ်နေတဲ့အကြောင်းဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာတက်တက်ခိုင်ကပြောပါရယ်ဘဏ်လုပ်ငန်းပိုင်ဆိုင်ရာပြုလှည်ပြောင်းလဲမှုအပါအဝင်အစိုးရရဲ့လွှတ်တော်ရင်းဆောင်ရွက်မှုအခြေအနေတွေကိုမဆုမြတ်မွန်ကတွေ့ဆုံမေးမြန်းထားပါရယ်ရှင
်ကော်မတီကလည်းရေးဖို့အချိန်ပေးပြီးတော့အင်တာဗျူးဖြေတဲ့ဒရက်ဂျင်းကိုတင်ပါတယ်ရှင်။
ဟုတ်ကဲ့ပါရှင်။ကျွန်မလက်စီယိုအင်ကျေးဇူးတင်ပါတယ်
။ဒေါက်တာခန်ရာဒီဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးမှုကော်မတီရဲ့ကော်မတီဝင်တယောက်လည်းဖြစ်ပါတယ်။ဆိုတော့ပထမဆုံးမေးချင်တာကတော့ဒီမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ပေါ့နော်။အထူးသဖြင့်တော့ဒီအသေးစားနဲ့အလတ်စားစီးပွားရေးတိုးတက်ဖို့အတွက်ကိုဒီဗန်လုပ်ငန်းတွေဘက်ကနေပြီးတော့ဘယ်လောက်ထိပံ့ပိုးကူညီမှုပေးနိုင်ပြီလို့ပြောလို့ရပါလဲရှင်။
ကျမတို့ကတော့တဖြည်းဖြည်းစနေတာပေါ့နော်။နော်အဓိကကတော့ကျမတို့ကော်မတီလုပ်ငန်းကိုကျမပြောရင်လေ။အဲကော်မတီဆိုတာကတော့ကျမလွှတ်တော်ကော်မတီဖြစ်တဲ့အတွက်နေဘဏ်များနဲ့ငွေရေးကြေးနဲ့ဆိုင်တဲ့ဥပဒေတွေကျမတို့ကြည့်ရတယ်ပေါ့။အဲ့မှာဥပဒေ18ခုရှိပါတယ်ရှင်။ခက်လေးခက်ကရှိတဲ့ဥပဒေ18ခုကိုကျမတို့အပြန်များလန်လန်ကြည့်တယ်ပေါ့နော်။အဓိကကမ္ဘာပိုင်ရဲ့အကြံဉာဏ်ပေးချက်ပေါ့နော်။အကြံဉာဏ်ပေးချက်အရဆိုလို့ရှိရင်ဒီနိုင်ငံတော်ပိုင်ဘဏ်တွေကပြုပြင်ပြောင်းလဲဖို့လိုနေပြီ။ဒါပေမဲ့ဟို၄ခုရှိပါတယ်ရှင်နိုင်ငံတော်ပိုင်ဘဏ်။ဒါပေမဲ့ဒီအရေးကြီးဆုံးနဲ့နောက်တစ်ခုချင်းစီပဲပြောင်းလို့ရမယ်။ဆိုတော့ပြောင်းတင်နေပေါ့နော်။အဲကြတော့အရေးကြီးဆုံးဖြစ်တဲ့ကျွန်တော်တို့မြန်မာလေယာဖွံ့ဖြိုးရေးဘဏ်ဥပဒေကိုဟိုကြည့်နေကြတယ်ပေါ့နော်။ကြည့်ပြီးဝန်ကြီးဌာနလည်းအသိစွဲနေတယ်။နောက်တစ်ခုက Micro Finance Law လည်းရှိတယ်ပေါ့နော်။ဒီအသေးစားငွေကြေးဥပဒေတွေရှိတယ်။အဲဥပဒေကြီးအရာကျမတို့ကအခု micro finance institution တွေပေါ်လာတယ်ရှင်ပေါ်လာတဲ့အခါကျတော့အဲ့ပေါ်တဲ့အထဲမှာကျမတို့ဟိုပေါ့နော်နိုင်ငံတကာပေါ့ NGO လိုမျိုးလာတာလည်းရှိတယ်အဲပြီးလို့ရှိရင်ပြည်တွင်းကလုပ်ငန်းရှင်တွေလည်းပေါ်လာတယ်ပေါ့နော်အဲ့လိုပေါ်လာတဲ့အတွက်ကိုကျမတို့အသေးစားအလတ်စားလို့တောင်ပြောလို့မရဘူးထင်တယ်နော်အသေးစားစီးပွားရေးလုပ်ငန်းတွေကိုချီးတာပေါ့နော်အရင်တော့ဗန်နေကတော့စီးပွားရေးလုပ်ငန်းတွေကချီးလို့ရတယ်အပေါင်ပေးနိုင်ရင်ချီးလို့ရတယ်ဒါပေမဲ့ဒီအပေါင်မပေးနိုင်မဲနဲ့ဒီလိုအသေးစားလုပ်ငန်းတွေကလည်းအခုငွေချီးလို့ရသွားပြီဆိုတော့ဒါတိုးတက်မှုတစ်ခုတော့ဖြစ်တယ်ပေါ့နော်ဒါပေမဲ့ကျမတို့အများကြီးလုပ်ရအောင်ပါရှင
်ခုနကဒီငွေချီးတဲ့အကြောင်းပြောလို့တစ်ဆက်ချက်မေးချင်တာကဒီဗမာနိုင်ငံမှာဒီစီးပွားရေးလှုပ်ရှင်တယ်ပေါ့အထူးသဖြင့်တော့ဒီစီးပွားရေးဆားလှုပ်ရှင်တဲ့လူတွေအနေနဲ့ကငွေချီးဖို့ဗန်နေကနေငွေချီးဖို့တိတ်ခတ်ခဲ့တဲ့အကြောင်းရင်းကတော့အပေါင်ပေးနိုင်တဲ့များသောအားဖြင့်ဒီအိမ်ချမ်းမြေသူတို့ပြရမယ်နောက်ပြီးတော့အတိုးနှုံးနေများတယ်ပြီးတော့တကယ်တည်းမှပြန်ဆက်ရမယ်ဆိုတာမျိုးဖြစ်တဲ့အခါကျတော့တကယ်တမ်းစီးပွားရေးဆားလှုပ်တဲ့လူတွေအနေနဲ့ကဒီတစ်နှစ်အတွင်းမှာဒီချီးဝေကိုပြန်ပေးနိုင်အောင်လို့လဲပတ်ဖို့ဆိုတာပြန်တန်ခက်ခဲပါတယ်အဲ
့
တော့သူတို့ကဒီဗန်နာရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေဗန်နာရေးစနစ်ကိုပြောင်းလဲဖို့လိုတယ်ဆိုပြီးတော့လည်းတောင်းဆိုမှုတွေရှိတယ်ဆိုတော့အဲ့ဒါနဲ့ပတ်သက်ပြီးတော့လွှတ်တော်ရဲ့မှာဘာတွေကြိုးပမ်းမှုတွေရှိပါလဲရှင
်ကျွန်တော်တော့အဓိကကျွန်တော်တို့မြန်မာနိုင်ငံခုနပြောတာပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံကဟိုစိုက်ပျိုးရေးကိုအဓိကထားတဲ့နိုင်ငံဖြစ်တယ်ပေါ့နော်ဟို80ရာခိုင်နှုန်းလောက်ကကြီးလက်မှန်နေတယ်နော်စိုက်ပျိုးရေးမွေးမြူရေးလုပ်ကြတယ်ပေါ့နော်အဲ့ဒါကြောင့်မလို့ဒီမြန်မာလေယာဖွံ့ဖြိုးရေးဘဏ်ပေါ့နော်မြန်မာလေယာဖွံ့ဖြိုးရေးဘဏ်မှားနေတာလေးတွေရှိတယ်ပေါ့နော်အဲသူကဘယ်လိုဖြစ်လဲဆိုရင်အမှန်မှန်တော့နိုင်ငံတော်ပိုင်ဘဏ်ဆိုလို့ရှိရင်ကျွန်တော်တို့ကစီမံကိန်းနဲ့ဘဏ်နိုင်ရေးဝန်ကြီးဌာနကနေပြီးပြည်ထောင်စုအစိုးရကိုစားပေါ့နော်နိုင်ငံတော်ရဲ့ကိုစားဟိုဘဏ်ရဲ့ဟိုအုံနာပေါ့နော်ဒီပိုင်ရှင်လိုမျိုးတဘောသူကလောက်ရမှာပေါ့လောက်ရမဲ့အစားကိုဟိုအရင်အစိုးရအထိကိုကျမတို့ကဒီစိုက်ပျိုးရေးနဲ့မွေးမြူရေးစိုက်ပျိုးရေးဝန်ကြီးဌာနအောက်မှာပဲဆယ်မြောင်းဝန်ကြီးဌာနအောက်မှာပဲရှိပြီးတော့မှဒီဝန်ကြီးဌာနရဲ့ policy လုံးတွေပေါ့ဒီမူဝါဒအရချပြီးတဲ့ချင်းငွေတွေကိုအမတော်ကြီးလိုမျိုးတွေကို ဟိုကျမတို့ကပေးနေတယ်ပေါ့နော်ပေးနေတဲ့အချိန်မှာလဲကျမတို့ကငွေအရင်းနှီးအကန့်အသတ်ရှိတယ်အကန့်အသတ်ရှိတဲ့အခါကျတော့ဟိုတူဟိုလဲသမားတူဟိုစိတ်အေးကပဲချီပေးတယ်စိတ်အေးကချက်ပိုးတဲ့လူကလဲစိတ်အေးကစားပဲရတယ်ပေါ့နော်စသဖြင့်အဲ့လိုမျိုးလေးတွေပြီးလို့ရှိရင်ရာဒီအလိုက်ချီတာဖြစ်တဲ့အခါကျတော့ တော့လက်တောင်းသူလက်သမားတွေကငွေဟိုပေါ့တင်းနံပေါ်တဲ့အချိန်မှာတူပေါ့ငွေကိုပြန်စရတော့မယ်ဆိုတဲ့အခါကျတော့တင်းနံဈေးမတက်ခင်မှာရောင်းထုတ်လိုက်ရတာမျိုးပေါ့နော်အဲ့လိုမျိုးလေးတွေနဲ့ဒီတောင်းသူလက်သမားတွေအတွက်စိုက်ပျိုးရေးခန္ဓာကလူတွေအတွက်ကိုဒီဟိုပေါ့အကျိုးပြုတာနည်းတယ်ပေါ့အတိုးအားဖြင့်တော့နည်းတယ်ဒါပေမဲ့အကျိုးပြုတာနည်းတယ်ပေါ့နော်အခုကျတော့ဥပဒေတစ်ခုလုံးမှာပြင်ရတာပါရှင ပြီးတော့ဒီဥပဒေအရအကောင်းသွားမယ်ပေါ့နော်ပြီးလို့ရှိရင်နိုင်ငံတကာကဖန်လို့နိုင်ငံတကာဥမာခြိုက်ကားလို့လိုမျိုးပေါ့နော်နိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီတွေနဲ့လည်းပူးပေါင်းပြီးဆောင်ရွက်လို့ရတယ်နောက်တူးစတက်လုံးတွေလုပ်လို့ရတယ်လို့အဲ့လိုမျိုးတွေကျွန်တော်တို့စပြီးတော့မှလीဒီဥပဒေကစပြီးခွင့်ပြုပြီပေါ့ ပြီးလို့ရှိရင်ခုနပြောသလိုတနစ်ဆိုတဲ့ဟာစားဖို့လေတနစ်တနစ်ဆိုတဲ့လုံးစားကိုဟိုကျမတို့ကဒီနှစ်စင်ချင်းငွေဆိုတာတနစ်ချင်းငွေပြီးပြီးလို့ရှိရင်နှစ်တူဆိုတာလေးနှစ်ထိပေါ့နော်ပြီးလို့ရှိရင်နှစ်ရှည်ချင်းငွေဆိုတော့ဟိုဒီအနှစ်20လောက်ထိချီးတယ်ဆိုတော့ကျမတို့ကျွန်းဆိုင်တာလိုမျိုးဝါစားပေါ့နော်အနှစ်20မှဟိုဒီငွေပေါ်မဲ့ကိစ္စတွေပေါ့နော်ကျွန်းဆိုင်တာလိုမျိုးနောက်ဟိုရဘ satupin dari site pula, pasuade, boh mui mui tu le pasuade. So lo di site pula ini patelo, mui mui ini patelo, supply chain ni terkulung, mui cipe
boh,
bangbo pinai ni halau ni boh.
Aku memang ni kan macam si boy lawan ni dia tu itu orang memang ni pion. Lepas ni memang ni kan si boy ya dia ni dia lupa bawa itu. Si boy itu ni asyik dia dia percaya dia dah kahwin ni ni bono. Di dia ni dia si boy ni sego topau bila tuan ini buat juga. Jika cecen lupa luar ni dah pahlu pion ni malaysia.
Cecen lupa ni apa le? So macam mana? Public procurement reform lupa ni. Oh, sesuai ane jalur jalur sih. Si boy itu muntut orang lawan ni kan? Tapi macam cepat cara samu macam ni kan? Bono. So dia kata lo. อาจารย์เพื่อชาสามูเทมูส่วนนี้ที่เราไม่รู้ในงานเราเนี่ยสิมันเก่งยี่เดียวเราได้ใช่ไหมที่พับลิกโปรแกรมเมอร์รีฟอร์มเรามาตัดเลยตัดเลยจะมารู้ว่าที่เราเทนไหนไหมพอลงไปอุปมาเนี่ยแบบเดียวมันเนาะแต่ยังจะตุลุเรียดาเลี้ยงปีละอาเกซาตมาอีกเช่นเดียวแต่ไม่ใช่ทางลุจิอาโยติโยเยเทนจังเกเรใช่ไหมตุลุเลสิกันพอบีกษาเกเรบ่แต่ไม่ตุลุอ่ะเซนเนมเช่นเนี่ย บอลงแต่มาสกันเนี่ยเปลี่ยนดีๆน่ารู้ว่าเลยรู้ที่ตอนเลยมาเจอตีได้ใช่ไหมรู้ที่การเลยมาเจอตีรู้ห้องเลยมาเติมมือสุดเลยเช่นนี้มีว่าคุณจะมารู้ว่าเช้าเนี่ยก่อนเนาะเช้าเนี่ยข้าจะรู้จะมารู้ว่าคุณทางลุจิอาเจ้าหน้าวีแล้วทางลุจิเจ้าบีร์แล้วทางลุจิอันนี้สิเนี่ยการเนี่ยจะมามากษาเองคนน่าเลี้ยงบีดา กษัตริย์มาเรียสิการเนี่ยจะมีกษัตริย์อะไรลูกเช่นถ้าเรียกตั้งที่ตัวเต็กโอโจชีเลยสิว่าเองอาสุเลยเช่นมาบ่เนาะแล้วเราจะมุ่งจะมาพาที่การเล่ามาเลยสูรุเช่นที่พับลิกโปรแกรมเมอร์รีฟอร์มหรือเล่ามาเล่าปีนี้จะเกิดกูจะมาจะมาจะจะจะเกิดเอติกเอติกคอนแทคเนี่ยบ่เนาะที่ชาลูกปีลูกเช่นที่ชาลูกปีลูกเช่นโอ้พวกลีกการงานอะไรพวกมีตัวเต็กเล่ากันคนละเรื่องสิเลยปีนั้นมาสูญยานี่ปีเรามาปีดูพี่สิเปียร์เมที่อินฟราสตรัคเจอร์เลยตัวเต็ ကျမတို့ကျမတို့ကတော့လွတ်တော်မှာပြောရတာအကန့်အသတ်နဲ့ပြောရတာရှင်ကျမတို့ကလွတ်တော်ဆိုတော့ပြောပဲပြောရတယ်နော်ပြောပဲပြောရတယ်ကျမတို့ကိုယ်တိုင်ထလို့လို့မရဘူးဆိုတဲ့ခါကျတော့နော်ပြောရတာမှအချိန်ကန့်အသတ်နဲ့ပြောရတော့တခါလီကိုပြောချင်တာကိုအချိန်နဲ့နဲ့အတွင်းမှာပြောရတာပေါ့နော်အဲကျတော့ဘာလဲဆိုလို့ရှိရင်ဒီအစိုးရအနေနဲ့လွတ်တော်ကအတန်ကိုဘယ်လောက်လေးလေးနက်နက်နားထောင်လဲပေါ့မဟုတ်တည်း
ပြီးလို့ရှိရင်နားထောင်ပြီးလို့တကယ်လက်တင်ခံတယ်ဆိုလို့ရှိရင်လေဒီအကောင့်ထဲပေါ်ဖို့လို့အတွက်ဘယ်လောက်ကိုစိတ်အားထက်သန်လဲပေါ့နော်ဒါဘယ်လောက်လက်တင်ခံလဲပေါ့နော်အဲ့ဒါပေါ့လဲမူတည်တယ်တကယ်အကောင့်ထဲပေါ်တာတော့အစိုးရဖြစ်တယ်ပေါ့နော်ဆိုတော့တော်တော်သက်ခါရည်ဒီအတွေ့အကြုံရဆိုလို့ရှိရင်အခုလိုမျိုးလွတ်တော်မှာခုနလိုအကြပြုဆွေးနွေးချက်တွေကိုအစိုးရဘက်ကဘယ်လောက်ထိအလေးနဲ
ဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွတ်တော်ကလည်းနည်းနည်းစိတ်လျှော့ထားရတယ်ပေါ့နော်အဲ့လိုမျိုးသဘောတော့ဖြစ်နေတယ်ဆိုတော့ဟိုဒီမိုကရေစီအသက်ဝင်မှုကတော့အဲ့လိုတော့ဖြစ်နေတယ်တကယ်ဖြစ်တဲ့နာကိုလွတ်တော်အတင်းဖြီးပြီးတောင်းလို့ရတဲ့အချိန်မဟုတ်သေးဘူးဘာလို့ဆိုအစိုးရပြန်ညှာနေရတဲ့သဘောပေါ့နော်အဲ့လိုမျိုးအချိန်လေးတော့ဖြစ်နေရှင ပြောကြတဲ့လူတွေဆိုတော့အဲ့လိုမျိုးသဘောတော့ရှိတယ်နည်းနည်းလွတ်တော်ကနေဟိုလွတ်တော်ကနေပြီးတော့မှအစိုးရညာနေတဲ့ဟိုကာလလို့ကျွန်မယူဆတယ်ယူဆဒါပေမဲ့အစိုးရကြက်ကပါလဲဆိုရင်ဒါအတိုင်းတာအချိန်အတိုင်းတာတစ်ခုပဲဖြစ်တဲ့နည်းဘာဖြစ်လို့ဆိုအစိုးရတကယ်ပြောင်းသွားတာဟိုတကယ်ပြောင်းသွားတော့လူသစ်တန်တက်လာတဲ့အချိန်မှာသူတို့အချိန်ပေးရတာပေါ့နော်ဒါပေမဲ့ဟိုရေရှည်မှာအဲ့လိုဖြစ ုးရိမ်နဲ့ရှင်
အဲ့တော့အဲ့လိုမျိုးမဖြစ်အောင်သွတ်တော်ကိုယ်စားလှယ်တွေဘက်ကပို့ပြီးတော့အားထုတ်ပြီးတော့တတိုက်တွန်းတွန်းနဲ့လှုပ်ဖို့တင့်နေလို့ပြောနိုင်ပါလား
ဟုတ်ပါဟုတ်ပါတယ်ရှင်ကျမတို့ကတော့ဒါကိုဟိုပါပေါ့ကိုယုံကြည်တာကိုလုပ်ရရမယ်လေယုံကြည်တာကိုကိုလုပ်ရရမယ်ပြောရရမယ်အဲဒါပေမဲ့တော့လေဟိုကိုထင်တာကြီးလျှောက်ပြောတာမျိုးမဟုတ်ဘဲနဲ့ပညာရှင်စံစံဒါမှမဟုတ်တကယ်ဟိုပေါ့နော် evidence နဲ့ပေါ့နော်သက်သေတကာရအထောက်ထားနဲ့တကယ်ဟိုဒီ statistics တွေ figure တွေဒါမှမဟုတ်အမြင်ပြင်မှာတကယ်ဖြစ်နေတာတွေလို့ကျမတို့ကတော့ပြည်သူရဲ့အတန်ပေါ့နော်ကျမတို့ဟိုပြောဖို့လိုတယ်ရှင့
်နောက်တစ်ခုကလည်းဒီလွတ်တော်လွတ်တော်ကလည်းဒီ NLD အစိုးရကိုယ်စားလှယ်တွေအများစုဖြစ်တဲ့လွတ်တော်ဖြစ်တဲ့နောက်ပြီးအစိုးရကလည်း NLD အစိုးရဖြစ်နေတဲ့ခါကျတော့ဒီအစိုးရနဲ့ပတ်သက်ပြီးတခုခုလွတ်တော်ကိုယ်စားလှယ်ကထောက်ပြနေတယ်ဆိုရင်လွတ်တော်ရဲ့မှာပုံမှန်လင်းလင်းအဲ့လိုဆွေးနွေးထောက်ပြခွင့်အခြေအနေရောရှိလားရှင့်
အဲ့လိုအခြေအနေတော့ရှိတယ်ဒါပေမဲ့ပါတီကကြိုက်ခြင်းမကြိုက်ခြင်းတော့ရှိနိုင်တာပေါ့နော်ဆိုလို့ရှိရင်ကျမတို့ကဥပဒေရတော့လွတ်တော်ကတော့ဥပဒေနဲ့အညီလဲပတ်နေတာပဲဒါပေမဲ့ပါတီတွင်းမှာတော့ဟိုဒီကိုယ်အစိုးရကိုပြောလို့မကြိုက်ဘူးဆိုတာလည်းဖြစ်နိုင်တာပေါ့နော်အဲ့ဒါကလည်းဖြစ်နိုင်တယ်ဆိုတော့ကျမတို့ကလွတ်တော်ဟိုတကယ်တမ်းဆိုရင်တော့ဖြစ်တဲ့နာတော့လေကျမတို့ကဒီပါတီကဘယ်ပါတီကပဲလာပေါ့နော်အဲပါတီကလာကြတယ်ပါတီတစ်ခုမဟုတ်တစ်ခုကလာကြမယ်ဒါပေမဲ့ပြည်သူကရွေးကောက်တင်မြောက်ပြီးပြည်သူကိုယ်စားလှယ်ဖြစ်ပြီဆိုတဲ့အချိန်မှာပြည်သူကိုကိုစားပြုတဲ့အတောင်ကျမတို့ကပြောပိုင်ခွင့်ရှိရမယ်တကယ်လို့ကိုယ်အစိုးရကိုယ်တိုင်ကအခုအစိုးရကိုယ်တိုင်ကပြောဖို့လိုအပ်နေလို့ပြောရမယ်ဆိုလို့ရှင်လဲပါတီကလည်းကြီးကြီးပြပြခွင့်ပြုတဲ့နယ်ပေါ့နော်အဲ့ဒါကိုကျမဘာလို့ခေါ်ပြောမလဲဆို loyal opposition ပေါ့နော် loyal opposition ဆိုတော့ကိုယ်ပါတီကတက်တဲ့အစိုးရပဲဒါပေမဲ့ဒီအစိုးရလမ်းကြောင်းကြီးမပြောင်းသွားပြီးလမ်းကြောင်းမှားသွားတာမျိုးမဖြစ်အောင်ကျမတို့ကဘေးရန်နေဝိုင်းပြီးထိန်ချောင်းကြက်မှတ်တယ်လို့ပေါ့နော်ဒီ loyal opposition ဆိုတာဒါကတော့လက်ခံတဲ့နယ်ပေါ့နော်ဒါပေမဲ့တော့ကျမတို့ကဒီမိုကရေစီရေချိန်လဲနှိမ်သေးတယ်နော်တက်တန်းလဲနှုတ်သေးတဲ့အခါကျတော့ဒါမျိုးလေးတွေကတော့ရှိတယ်ရှင်ကြိုက်ချင်းမကြိုက်ချင်းပေါ့အဲ့ဒါကြောင့်မလို့ကျမကတစ်ခါလေးပြောတယ်ဟိုကြိုက်ချင်းမကြိုက်ချင်းနဲ့မှန်ရင်းမှားခြင်းကမတူဘူးပေါ့နော်မတူဘူးကွက်တိမတူဘူးမတူတဲ့အခါကျတော့မှန်မိမဲ့ကြိုက်ချင်းမှလည်းကြိုက်မှာဟိုဒါမဲ့ဟိုမဟုတ်တာပြောနေပေမဲ့ဟိုကိုအကြိုက်လိုက်ပြီးပြောရင်ကြိုက်ရင်လည်းကြိုက်မှာပေါ့နော်အဲ့ကြတော့ကျမတို့ကတော့ကိုယ်စားလှယ်တယောက်ချင်းစီတတ်သိရှိဖို့လိုတာပေါ့
အားလုံးကတော့ဒီကေရန်တော့ဟိုလွတ်တော်ကိုယ်စားလှယ်တွေပဲဖြစ်ဖြစ်အစိုးရဝန်ထမ်းတွေပဲဖြစ်ဖြစ်ကတော့တိုင်းပြည်အတွက်ကိုလုံတည်တဲ့သူတွေပဲဖြစ်တဲ့အခါကျတော့တိုင်းပြည်အတွက်ကိုပဲအဲ့ဒီဦးစားပေးလို့ရှိဖြစ်မယ်ထင်ပါ
တယ်။အဲ့ဒါကြောင့်မို့တစ္ဆာရှိတယ်လို့ပြောရင်လေဘာအောင်တစ္ဆာရှိရမှာလဲပေါ့နော်။ဆိုလို့ရှိရင်ကျမတို့ပါတီမှာတော့တစ္ဆာရှိတယ်ဆိုတဲ့စကားကိုသိပြီးတော့မှတုံးတာ။ကျမကဘာအောင်တစ္ဆာရှိရမှာလဲဆိုပြည်တိုင်းပြည်နဲ့လူမျိုးပဲတစ္ဆာရှိရမှာ။ကျမကတော့နောက်ဆုံးကြတော့နောက်ဒီပါတီကိုယ်တိုင်ကလည်းတိုင်းပြည်နဲ့လူမျိုးအတွက်ပဲလုပ်ရမှာ။အဲ့ဒါကျမတို့ကတော့အမြင်ရှင်းရမှာပေါ့နော်။ကိုယ်စားလှယ်တယောက်ချင်းစီကကိုယ်ဆုံးဖြတ်ပြီးဝင်လာပြီးလို့ရှိရင်တစ္ဆာရှိတယ်ဆိုတာကိုလည်းတက်စာရှိရမယ်ကိုဘာကြောင့်ဝင်တာလဲတော့တိုင်းပြည်နဲ့လူမျိုးအတွက်အလုပ်လုပ်ချင်လို့ဝင်တာဆိုလို့ရှိရင်နောက်ဆုံးတက်စာရှိရမှာတိုင်းပြည်နဲ့လူမျိုးတက်စာရှိရမှာရှိ
ဆိုအဲ့လိုမျိုးတော့တက်ခိုင်ဆိုအခုဒါဆိုရင်ဒါပြက်ပြက်သားပုံပုံလေးလေးပြောရဲတဲ့ဒါလွတ်တော်ကိုယ်စားလှယ်တယောက်ပေါ့လေဆိုတော့အဲ့လိုမျိုးလွတ်တော်ကိုယ်စားလှယ်ရောလွတ်တော်ရဲ့ပါအများကြီးရှိရလားရှင
်အခုကတော့ဒီလိုပေါ့နော်ဟိုကျမကတော့တော်တော်ပြောတဲ့အထက်မှာပါတာပေါ့နော်တော်တော်များများတော့မပြောကြဘူးလို့ကျမမြင်တယ်ဒါပေမဲ့သူတို့ကမပြောပေမဲ့ဟိုမသိဘူးလားဆိုတော့သိတော့သိပြီလေသိတဲ့လူတွေလည်းအများကြီးရှိပါလေရှင်ဒါပေမဲ့မပြောကြသေးဘူးပေါ့နော
်ဆိုမေးစင်တာတော့အလောက်ပါပဲအလ
ောက်ကဟုတ်ကဲ
့ဖြေပေးတာလည်းအများကြီးကျေးဇူးတင်ပါတယ
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဖွံ့ဖြိုးတိုးတက်မှုကော်မတီအဖွဲ့ဝင်ဒေါက်တာတက်ခိုင်ကိုမဆုမြတ်မွန်ကတွေ့ဆုံမိန့်မြန်းထားတာဖြစ်ပါရဲ့ရှင်။ဒုတိယပိုင်းထုတ်လွှင့်မဲ့နိုင်ဝတ်ဆာအစီအစဉ်မှာတော့လှိုင်းထုတ်မီတာ32 40 48ပြင်လှိုင်းလက်မီတာ190တို့ကနေပြီးတော့လည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါရဲ့ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ဒီအမေရိကန်တန်ခါတင်းလာနေမနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့စီစဉ်တွေကိုမနေ့9နာရီထိလိုင်းဒိုမီတာ32 40နဲ့ 48 လိုင်းလိုက်မီတာ190တို့ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။အခုဒုတိယပိုင်းစီစဉ်တွေနဲ့အရင်ဆုံးယေရှုခရစ်တော်ရဲ့ဂုဘိမှန်တက်တန်တွက်ချက်လို့ရပြီဆိုတဲ့သတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပြီးမြမကြီးကပေးစာကန်တာနဲ့အတူဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မှာတော့
ကိုယ်စင်းနှုံးကိုကြားကျင်နေဆိုရင်ဟင်းကိုတမဲပဲစားဟင်းတမဲကိုယ်စင်းနှုံးကိုကြားကျင်နေဆိုရင်ဟင်းကိုတမဲပဲစား
ဟင်းတမဲကိုယ်စင်းနှုံးကြည့်မြင်တာအစိုးရနဲ့မဆိုင်ဘူးလားဆိုတဲ့ခေါင်းစဉ်နဲ့ဒီသတင်းပတ်ဆွေးနွေးထားတာကိုနားဆင်နိုင်ကြပါလိမ့်ရှင်အခုအရင်ဆုံးတော့ယေရှုခရစ်ရဲ့ဂုဘိမှန်အကြောင်းကိုကြည့်ကြရအောင်ပါအမျိုးသားမတူတဲ့ခရိယံဘာသာဝင်အလုံးဟာယေရှုခရစ်တော် Jesus မွေးဖွားလာတဲ့အထိတ်မှတ်ပွဲတွေကိုလက်နဲ့ချီးပြီးတင်ပါကြသလိုယေရှုခရစ်တော်ရှင်သန်မွေးဖွားလာတာသူကျင်လဲလှုပ်ရှားတဲ့ဘဝသူ့ရဲ့တည်ဆုံးမှုတွေနဲ့ပတ်သက်ပြီးကမ္ဘာတစ်ဝန်းကမှန်းဆပြောကြားနေကြမှာဖြစ်တဲ့အပြင်နှစ်ပေါင်းထောင်နဲ့ချီးပြီးရှင်သန်နေတဲ့ဖခင်သခင်ရဲ့ဂုဏ်ကျေးဇူးတော်တွေအတွက်ပါမိခွန်းတွေလည်းထုတ်နေကြမှာဖြစ်ပါတယ်။ဒါပေမဲ့ယေရှုခရစ်တော်မြေကမ္ဘာမှာရှင်သန်မယ်လို့ယုံကြည်ရတဲ့အချိန်ကိုသိရဖို့သူရဲ့ဂူးလို့သတ်မှတ်ထားတဲ့နေရာရဲ့တက်တန်းကိုတော့တွက်ချက်နိုင်ပြီဖြစ်ပါတယ်။ VOA သတင်းတောက် Kevin Enos ရဲ့သတင်းပါကိုတော်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။ Jerusalem မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူးတည်ထားရာဖခင်ကျောင်းဟာ Christian တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ် Jerusalem မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူးတည်ထားရာဖခင်ကျောင်းဟာ Christian တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ Jesus ရဲ့ဂူတည်ထားရာဖခင်ကျောင်းဟာခရစ်ယာန်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်နေရာဖြစ်ပါတယ်။ဒီနေရာဟာယေရှုခရစ်
ခွင့်လပါရှင်ကျမတို့ဒီစပိုင်းဆိုင်ရာချုပ်ရင်းချက်ကြောင့်အတန်ဖန်ရထုတ်လွှင့်လို့မရပဲဖြစ်နေပါတယ်ဒါကြောင့်ကျမဒီသတင်းဆောင်ပါလေးကိုအကြံဉာဏ်ဖြင့်ကျမပဲဖတ်ပြပေးပါမယ်ရှင်ဂျေရုရှလင်မြို့ဟောင်းမှာရှိတဲ့ဘုရားသခင်ရဲ့ဂူတည်ထားတဲ့ဘုရားကျောင်းကခရစ်ယာန်ဘာသာဝင်တွေအတွက်ဘာသာရေးဆိုင်ရာအထွတ်မြတ်ဆုံးနေရာတစ်ခုဖြစ်နေပါတယ်ဒီနေရာဟာခရစ်တော်ယေရှုရှင်သန်ထမြောက်မသွားခင်ကြံရစ်တဲ့ရုပ်အလောင်းကိုမျက်လွန်ခဲ့တဲ့နေရာလို့ခရစ်ယာန်ဘာသာဝင်တွေကယုံကြည်ကြပါတယ်။နှစ်ပေါင်း1800လောက်ကပြန်ပြီးတော့တည်ဆောက်ခဲ့တဲ့ဒီကျောင်းဆောင်ထဲမှာယေရှုခရစ်ကိုမြှုပ်နှံထားတဲ့ကူရှိပါတယ်။ကိုလကြောကြအောင်ပြန်လည်မွမ်းမံထားတဲ့စီမံကိန်းတွေအတွင်မှာဒီကျောင်းဆောင်ရဲ့တည်တံကိုသုတေသနပညာရှင်တွေကတွက်ဆနိုင်ခဲ့ကြပါတယ်။အခောင်းကိုဖုံးထားတဲ့ရုပ်ထွင်းကြောက်ပြားကိုတက်တန်းတွက်ခဲ့တာလို့အေသင်နီးပညာတက္ကသိုလ်ကအန်တိုနီယိုမာရိုပိုလိုကနေပြီးတော့ပြောပါတယ်။သူက ခရစ်ယေရှုရဲ့ဒီအလောင်းထည့်ထားတဲ့ဂူအောက်ခြေနဲ့ဆက်နေတဲ့ကြောက်ပြားကိုတက်တန်းတွက်ကြည့်တဲ့အခါမှာအေဂရစ်ကွန်စတန်တိုင်းခစ်ကဖြစ်နိုင်မယ်လို့ပြောပါတယ်အေဂရစ်ဒီကွန်စတန်တိုင်းဆိုတာကတော့ခရစ်တော်မွေးဖွားပြီးတော့နှစ်ပေါင်း300လောက်မှာအရှိရောမကိုအုပ်ချုပ်ခဲ့တဲ့သူပါရာဇဝင်ထဲမှာတော့ကွန်စတန်တိုင်းဟာခရစ်တော်ရဲ့ဂူကိုတွေ့ခဲ့သူဖြစ်ပြီးသူကထုံးကြောက်ပြားနဲ့အမှတ်အသားလုပ်ခဲ့တာဖြစ်ပါတယ်ဒီဖျားเจ้าဟာဂူကိုငုံပြီးတော့တိဆောက်ထားခဲ့တာဖြစ်ပါတယ်။ဒါပေမဲ့1900ခုနှစ်မှာလုံးဝဖျက်ဆီးခံရတာအပါဝင်ဒီเจ้าဆောင်ဟာအဖြစ်မျိုးစုံကိုလည်းကြုံကြိုက်ခဲ့ရတာပါ။အဲဒီခေတ်ကအဆောက်အဦလို့သူကလုံးဝမျှော်လင့်မထားဘူးလို့ဒီသိပ္ပံပညာရှင်ကပြောပါတယ်။ပြီးတော့ဒါကိုခရုစိတ်စစ်ပွဲကာလ17ရာစုကတည်ထားဒါလို့လည်းဒီသုတေသနပညာရှင်တွေကယုံကြည်ထားကြပါတယ်။ယေရှုခရစ်ရှိကလေးကဒီရှိနေတဲ့ဂူဆိုတဲ့တမိုင်းကတော့မှန်နေတယ်ဆိုတာကိုတက်တည်ပြနိုင်ခဲ့ပါတယ်ဒါပေမဲ့သခင်ယေရှုရဲ့ရုပ်အလောင်းအဲ့ဒီထဲမှာတကယ်ပဲရှိခဲ့သလားဆိုတာမျိုးပို့ပြီးတော့ကြီးကျယ်တဲ့မေးခွန်းတွေပေါ်ထွက်လာနေသလိုဒါကလည်းယုံကြည်မှုတစ်ခုအနေနဲ့ဆက်ပြီးတော့ရှိနေဖို့များပါလေရှင်ဒါကတော့ယေရှုခရစ်ရဲ့ဂူဗိမာန်သက်တမ်းကိုတွက်ချက်လို့ရနေပြီဆိုတဲ့အကြောင်းဖြစ်ပါတယ်ရှားဖောင်ရေခုနဒီနိုင်ငံတကာသတင်းလေးတွေကိုတစ်ချက်လောက်ပြန်ပြီးတော့ပြောပြပေးပါအောင်လားရှင်
ဟုတ်ကဲ့ပါရှင်။ဤရနိုင်ငံမှာဒီလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီအကင်းစာတင်ပြချက်တွေကိုကြားနာဖို့ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မိနစ်တနည်းငယ်ငယ်တုန်းကဤရန်လွှတ်တော်မှာတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။လူပေါင်း22ဦးသေဆုံးခဲ့ရတဲ့ဆန္ဒပြမှုတွေနိုင်ငံတော်ဝန်ဖြစ်ပွားခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးအဒိုရာမနီဗာလီထောက်လှမ်းရေးဝန်ကြီးမမွတ်အလာဗီနဲ့အမျိုးသားလုံခြုံရေးကောင်စီအတွင်းရင်းမှူးအာလီရှန်ခါနီတို့ကိုဥပဒေပြုလွှတ်တော်အမတ်တွေမြင်မြန်ခဲ့ကြတာပါနှစ်တကူအချိန်ခါမှာတည်နေပတ်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုတွင်လူပေါင်း1000ကျော်ဖမ်းဆီးခံခဲ့ရပေမယ့်အာမခံနဲ့ပြန်လုပေးခဲ့တယ်လို့အာဏာပိုင်တွေကပြောပါတယ်ဒါပေမဲ့ဆန္ဒပြမှုဖြစ်ပွားအောင်အထူးကလုံဆော်ခဲ့သူတွေလို့ထင်ရတဲ့သူတွေကိုတော့တရားစီရင်ရေးလက်ထက်ကိုအာဏန်ထားတယ်လို့ထေရန်မြို့အစိုးရရှိနေအာဘာဂျာဗာရီဒေါ်လာသာဘာဒီကပြောဆိုပြီးသူတို့ကိုအလင်းနဲ့အရေးယူသွားမယ်လို့လည်းဆိုပါရယ်လွှတ်တော်အဖွဲ့ဝင်မိုဟာမက်ဇီရာခါချိုဝီကတော့ဖန်စီထိမ့်သိမ်းခံထားရတဲ့သူတွေအများစုဟာအလုလက်မဲ့တွေဖြစ်ကြတဲ့အကြောင်းတက္ကသိုလ်ဘွဲ့ရတွေမဟုတ်တဲ့အကြောင်းပြောပါရယ်လွှတ်တော်စီဝေးတွင်လူတွေရဲ့အနေထားစီးပွားရေးအခြေအနေနဲ့အလုလက်မဲ့ဆိုင်ရာတွေကိုအဓိကဆွေးနွေးကြတာဖြစ်တယ်လို့ဆိုပါရယ်ဒါမဲ့လည်းမစ္စတာခါချိုဝီနဲ့တခြားသူတွေဟာဆန္ဒပြမှုနဲ့ပတ်သက်ပြီးနိုင်ငံခြားအစိုးရတွေဖြစ်ကြတဲ့ American Saudi Arabia နဲ့ Israel တို့ကိုအပြစ်ပေးခဲ့ကြပါတယ်။စီးပွားရေးအခြေအနေကိုအတုံးချပြီးတော့တိုင်းပြည်ကိုဝင်ရောက်ဖို့စ조사ကြတဲ့ရန်သူတွေဖြစ်တယ်လို့လည်း Mr. Khachouri က ICAN သတင်းဌာနကိုပြောကြားခဲ့ပါတယ်။တပုံတွင်လက်ထဲကျရောက်နေတဲ့ Syria နိုင်ငံ Italy မြို့မှာကားဘုံးတစ်လုံးပေါက်ကွဲမှုဖြစ်ပွားခဲ့ပြီးအရသားတွေအပါအဝင်အနည်းဆုံးလူ23ဦးသေဆုံးသွားခဲ့တယ်လို့အကြက်ခဆောင်ကြည့်နေသူတဦးကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်။အီတလီခရိုင်ရဲ့မြို့တော်အီတလီမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးလောလောဆယ်ပဲအဖွဲ့အစည်းကမှသူတို့ရဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်တင်ညာဒါမျိုးတော့မရှိသေးပါဘူးမခွန်ညွန်ရင်
။ဟုတ်ကဲ့ကောင်းပါပြီရှင်။ကျမတို့ဒီစပိုင်းဆိုင်ရာချုံရင်ချက်များပြန်ပြီးတော့ကောင်းလာမလားလို့ဟိုစမ်းပြီးတော့ဖွင့်ကြည့်ပေးပါဦးမယ်အခုတော့မအေးတန်တော်ကျော်စီစဉ်ထုတ်လွှင့်ပေးတဲ့တတ်တရားသတင်းလွှာကိုနားဆင်ကြည့်ကြရအောင်ပါရှင်အဲစိတ်မကောင်းပါဘူးရှင်ကျမတို့ရဲ့စပိုင်းဆိုင်ရာချုံရင်ချက်ကအခုထိအောင်ပြန်ပြီးတော့ပြင်ဆင်လို့မရနိုင်သေးပဲဖြစ်နေပါတယ်ကျမတို့ VOA American တန်ကမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညတို့ကနေပြီးတော့မနက်ခင်းတိုင်းထုတ်လွှင့်ပေးပါတယ်ရှင်မနက်ပိုင်းထုတ်လွှင့်ချက်ပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလမ်းမီတာ190 kHz 1595ကနေပြီးတော့လည်းဖန်ယူနားဆင်နိုင်ပါတယ်ရှင်ကဲကိုဇော်ဝင်းလိုင်းဟိုဒီသတင်းလွှာလေးတွေကိုကျမတို့ဒီတိုင်းပဲဖတ်ပြပေးကြရအောင်ပါရှင်။မလောလောဆယ်မှာတော့ကိုဇော်ဝင်းလိုင်ပဲသတင်းအုံများဖတ်ပေးမလဲရှင့်။အခုလောလောဆယ်ဒီစိတ်ပိုင်းဆိုင်ရာအရာခံစားလွယ်တဲ့ဒီကနေ့ခေတ်ဆက်ကျော်သက်တွေဟာလူမှုကွန်ရက်တွေကြောင့်စိတ်ဖိစီးမှုတွေတိုးလာနေတဲ့အကြောင်းကိုကျမပြောပြပေးပါမယ်။ကို ကိုယ့်ရဲ့လူမှုကွန်ရက်တွေပေါ်မှာတင်ထားတဲ့စာတွေဓာတ်ပုံတွေကိုကြိုက်နှစ်သက်တဲ့အကြောင်းပြတဲ့ like ဆိုတဲ့လက်မှတ်ပုံလေးတွေများများရမှစိတ်ကျေနပ်ကြသလို like တွေမရလဲစိတ်ဆင်းရဲနေတတ်ကြပါတယ်ဒီအကြောင်းတွေပြည့်စုံထားတဲ့ life in like ဆိုတဲ့အစီရင်ခံစာတစ်စောင်ကိုဗြိတိန်နိုင်ငံက Children's Commissioner for England အဖွဲ့ကထုတ်ပြန်လိုက်ပါတယ်လူမှုကွန်ရက်ပေါ်ကစင်ခေါ်ချက်တွေကိုရင်ဆိုင်ရဖို့ဆဲချောတက်တွေအစင်သင့်မဖြစ်ကြသေးဘူးဆိုပြီးအစီရင်ခံစာထဲမှာမိဘတွေကိုအသိပေးထားသလိုအွန်လိုင်းတက်ချင်းဖြင့်ဖြစ်လာမဲ့အကျိုးဆက်တွေအတွက်ကလေးတွေကိုပြင်ဆင်ပေးထားဖို့လည်းတိုက်တွန်းထားပါတယ်ဒီအကြောင်းအပြည့်အစုံကိုကိုစော်ဝင်းလိုင်ကပြောပြပေးပါမယ်ရှင
်ဟုတ်ကဲ့မကွန်ကြီးလူမှုကွန်ရက်ဆန္ဒနာတွေကြောင့်ကလေးတွေရဲ့စိတ်ကိုထိခိုက်စေမယ့်အကြောင်းသတိပေးထားတဲ့အစီရင်ခံစာချက်တစ်ခုကို Alive in Likes နှစ်သက်မှုများတဲ့ကဘဝတစ်ခုဆိုပြီးတော့အမည်ပေးထားပါတယ်။ပြည်တိုင်းနိုင်ငံလန်ဒန်မြို့တောင်ဘက်ကစတန်မြို့မှာလူမှုကွန်ရက်ကိုမတုံးဖြစ်အောင်အချင်းချင်းတွေ့ဆုံကစားဖို့စီစဉ်ပေးထားပါတယ်။လူငယ်တွေဟာ WhatsApp, Instagram, Skype နဲ့ Google တို့လိုလူမှုကွန်ရက်တွေကိုသုံးကြတဲ့သူတွေပါ။မူလတန်းကနေအလယ်တန်းရောက်လာတဲ့ဆေကျော်တလေးတွေမှာအရွယ်ကြောင့်စိတ်ပြောင်းလဲတွေရှိနေကြသလိုဒီအချိန်မျိုးမှာလည်းလူမှုကွန်ရက်တွေကြောင့်စိတ်ပင်ပန်းစီးရဲမှုတွေရကြတယ်လို့ Children's Commissioner for England အဖွဲ့ကြီးရဲ့အစီရင်ခံစာတစ်ချက်မှာဆိုထားပါတယ်။အသက်10နှစ်ကနေ12နှစ်ကြားကကလေးအုပ်စု8ခုတို့ရဲ့လူမှုကွန်ရက်သုံးဆွဲတဲ့အလေးအထကိုသုတေသနပြုသူတွေလေ့လာခဲ့တာမှာသူတို့အတွက်ရည်ပန်းစားတဲ့လူမှုကွန်ရက်တွေက Snapchat, Instagram, musical.ly နဲ့WhatsApp တို့ဖြစ်တာကိုတွေ့ကြရပါတယ်။အသက်ရှင်နေတဲ့ဆယ်နှစ်ကြာကတော့ app တွေကိုဂိမ်းကစားဖို့အသက်အဆန်းကလေးတွေဖန်တီးဖို့နဲ့သူတည်တနာလုပ်ဖို့အသုံးပြုတာကိုတွေ့ရပါတယ်တဲ့။ဒီအရွယ်လွန်ရင်တော့လူမှုကွန်ရက်တွေကိုအချင်းချင်းချိတ်ဆက်ဖို့တငယ်ချင်းတွေရဲ့ post တွေကိုတုံ့ပြန်ဖို့တာဝန်ရှိတယ်ဆိုတဲ့ဖိအားတွေရလာသလိုကိုတင်လိုက်တဲ့ post တွေကိုလည်းလူတွေသဘောကျတာကိုလူလားကြတာတွေ့ရပါတယ်။တချို့လူမှုကွန်ရက်တွေကတော့အသက်13နှစ်အထက်မှာရှိမှအသုံးပြုခွင့်ပေးထားပေမဲ့ဒီတဲ့ငယ်တဲ့ကလေးတွေလည်းအသုံးပြုခွင့်ရကြတယ်လို့ဆိုပါတယ်လူမှုကွန်ရက်တွေကြောင့်စိတ်ပိုင်းဆိုင်ရာကိုထိခိုက်နိုင်တယ်ဆိုတာနားလည်ပြီးခံနိုင်ရင်ရှိအောင်ကလေးတွေကိုဒီတဲ့ပို့တင်ကြားပေးဖို့ဒါကော်မရှင်နာအဖွဲ့ကတောင်းဆိုထားပါတယ်စာတင်ကြောင်းနဲ့မိဘတွေကလည်းအွန်လိုင်းကိုအနေရကင်းအောင်ဘလို့သုံးရမလဲဆိုတဲ့ပုံမှန်ပြောဆိုဆွေးနွေးတာမျိုးတဲ့ပို့လို့ဖို့လိုတယ်လို့လည်းဒါကော်မရှင်နာအဖွဲ့ကအန်လန်ဖေးကပြောပါတယ်သူကတော့မူလတန်းကနေအလယ်တန်းရောက်လာတဲ့6တန်းနဲ့9တန်းရောက်တဲ့အခါကျောင်းနေမှာ digital နည်းပညာနဲ့မတင်မနေရအတန်းတွေထည့်ပေးစီခြင်းတဲ့အကြောင်း online တက်တဲ့အခါအနေရမရှိအောင်ဘလို့အသုံးပြရမလဲဆိုတာကျောင်းနေကကောင်းကောင်းတင်ပေးနေကြတဲ့အကြောင်းဒါပေမဲ့စိတ်ပိုင်းဆိုင်ရာစင်ကိုချက်တွေကိုတော့တင်ပေးတာအားနည်းနေသေးတဲ့အကြောင်းပြောပြသွားပါတယ်အမေရိကန်နိုင်ငံယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးဌာန CDC ရဲ့အဆိုအရကတော့အမေရိကန်ဆဲကျော်တက်တီအဆုံးစီရင်မှုဟာအနည်းငယ်နီးပါးကျဆင်းခဲ့ရက2009ခုနှစ်ရောက်မှပြန်တက်လာသလို2010နဲ့2015အရောက်မှာတိတိတသာတိုးလာတယ်လို့ဆိုပါတယ်။အစီရင်ခံစာပြုစုသူတွေကဆက်ကျော်တက်ပေါင်း5သိန်းလောက်ကို electronic နည်းပညာတွေတုံဆွဲမှုလူမှုကွန်ရက်ပုံနှိပ်မီဒီယာရုပ်မြင်သံကြားနဲ့မိတ်ဆွေတငယ်ချင်းတွေနဲ့လူချင်းတွေ့ဆုံစကားပြောတာစတဲ့မေးခွန်းတွေမေးမြန်းထားပါတယ်။ဒါ့အပြင်မျောလင်းချက်ကုံဆုံးသွားတဲ့စိတ်ခံစားချက်မျိုးကိုယ့်ကိုယ်ကိုတတ်သိခြင်းနဲ့စိတ်မျိုးဘယ်နှကြိမ်ပေါ်ခဲ့တယ်လဲဆိုတာကိုလည်းမေးကြပါတယ်။2018ခုနှစ်ဒီခါမှာ2018ခုနှစ်ဇန်နဝါရီလ4ရက်နေ့မှာထုတ်ပြန်လိုက်တဲ့အစီရင်ခံစာထဲမှာတော့လူမှုကွန်ရက်ကုမ္ပဏီတွေကပို့ပြီးတော့တာဝန်ယူဖို့လိုတယ်လို့လည်းထောက်ပြထားပါတယ်။ကလေးတွေအွန်လိုင်းပေါ်ဘေးကင်းရေးလုပ်ကင်နေတဲ့အဖွဲ့ခေါင်းဆောင်တိုနီစတာဝါပြောတာကတော့ဒီကိစ္စမှာလူမှုကွန်ရက်တွေဘက်ကလှုပ်ဆောင်ထားတာတွေအတော်များများရှိနေပြီဖြစ်တဲ့အကြောင်းဒါပေမဲ့လည်းဒီသမကလှုပ်ဖို့လိုသေးတဲ့အကြောင်းဒီနေရာမှာမိဘတွေရဲ့အခန့်ကဏ္ဍကလည်းလိုတဲ့အကြောင်းအခြေအနေကိုနားလည်အောင်လုတ်ပေးဖို့လိုတဲ့အကြောင်းအွန်လိုင်းတက်ချင်းအားဖြင့်ရလာမယ့်အကျိုးကျေးဇူးနဲ့အန္တရာယ်တွေကိုသူတို့အသက်13နှစ်မတိုင်ခင်ပြောဆိုထားရမှာဖြစ်တဲ့အကြောင်းပြောပြခဲ့ပါတယ်။ဒါပေမဲ့လည်းလူမှုကွန်ရက်တွေမပေါ်ခင်ကြီးပြင်းခဲ့တဲ့မိဘတွေအဖို့ကတော့သူတို့ကလေးတွေအပေါ်လူမှုကွန်ရက်တွေရဲ့တက်ရောက်မှုဘယ်လောက်ရှိသလဲဆိုတာကိုနားမလည်နိုင်ကြသေးပါဘူး။ဖခင်တူဦးဖြစ်သူရဲ့ပြောပြချက်အရာကတော့ကျွန်တော်သူတို့ကဒါမျိုးတွေမရှိဘူး။မိဘတွေကိုယ်တိုင်အတွေ့အကြုံရှိထားတာမျိုးမဟုတ်ရင်အကူအညီလည်းသိမရကြဘူးဆိုတဲ့အကြောင်းဒါကြောင့်သူတို့အနေနဲ့သိပြီးတော့လုံမပေးနိုင်မှုဖြစ်နေတဲ့အကြောင်းပြောပြခဲ့ပါတယ်လူမှုကွန်ရက်တွေအပေါ်ကပြည့်ပြည့်စုံတဲ့ဘဝအဖြစ်မြင်ရတဲ့ဓာတ်ပုံတွေဟာဆက်ကျော်သက်တို့ရဲ့ခံစားချက်အပေါ်တည်ရမှုတွေရှိကောင်းရှိနိုင်တယ်လို့နိုဝင်ဘာလမှာထုတ်ဝေခဲ့တဲ့စိတ်ပိုင်းဆိုင်ရာစိတ်ပညာသိပ္ပံစာတောင်မှာဖော်ပြထားပါတယ်မခွန်ကြီး
ဟုတ်ပါပြီကိုဇော်ဝင်းလိုက်အခုတခါတော့ ဒီကယ်လီဖိုးနီးယားပြည်နယ်မှာဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုမှုကိုတရားဝင်ခွင့်ပြုလိုက်တဲ့ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။ဇန်နဝါရီလ1ရက်နေ့မှာတရားဝင်သုံးစွဲခွင့်ပြုလိုက်ပေမဲ့ဒီအမေရိကန်ပြည်နယ်ကြီးတွင်းမှာရှိနေတဲ့မြို့အနှံငယ်ကပဲဆေးကြောက်ကိုစတင်ပြီးတော့ရောင်းချနိုင်ကြတာဖြစ်ပါတယ်။အခုဖြစ်လာတဲ့ဆေးကြောက်စီးပွားရေးအယောင်းဝယ်ပုံစံဟာရှုပ်ထွေးပေမဲ့ဝယ်လူအားကတော့ကောင်းလှပါတယ်ဆိုတဲ့အကြောင်း VOA သတင်းတောက် Kevin Innocent သတင်းလွှာကိုတော့ရှားဖောင်ကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဆေးကြောက်ကိုအပန်းဖြေရေးအတွက်တရားဝင်ဝယ်ယူနိုင်ရေးဆေးကြောက်တရားဝင်ရောင်းချနေတဲ့ Madman ဆေးကြောက်ကုမ္ပဏီရဲ့အပြင်ဘက်မှာပထမဦးဆုံးအကြိမ်ဖြစ်လူတွေတန်းစီပြီးစောင့်ဆိုင်းနေကြပါတယ်။ California မြို့ခံ Jason Lavey ကတော့အခုလိုပြောပါတယ်။ဒါဟာသမိုင်းဝင်ဖြစ်ရတစ်ခုပါကျွန်တော်တို့တန်းစီနေတာတနာရီရှိပါပြီ။ဒီနေ့မှဒီကိုလာပြီးဝယ်ယူသုံးဆွဲလို့ရတဲ့အတွက်ဒါဟာအလွန်ကျေနပ်စရာကောင်းတယ်ဆိုပြီးတော့ပြောပါတယ်။ဆေးကြောက်ဝယ်ယူသုံးဆွဲမှုလက်ဝဲထားရှိမှုတွေကိုရာဇဝမှုဖြစ်ပြည်ထောင်စုအစိုးရကတတ်မှတ်ထားချက်ဖြစ်ပေမဲ့ကယ်လီဖိုးနီးယားပြည်နယ်ဟာဇန်နဝါရီလ1ရက်နေ့ကစပြီးဆေးကြောက်ကိုအပန်းဖြေရေးအတွက်အသုံးပြုခွင့်ပေးတဲ့အမေရိကန်ပြည်ထောင်စုထက်က6ခုမြောက်ပြည်နယ်ဖြစ်လာပါတယ်။ဒါ့အပြင်ကမ္ဘာစားသမားမြောက်စီးပွားရေးအင်အားအကြီးဆုံးနဲ့လူပေါင်းတန်း40လောက်နေထိုင်တဲ့ဒီပြည်နယ်ထဲမှာဆေးကြောက်ကိုတည်ဝင်သုံးဆွဲခွင့်ပြုလိုက်ခြင်းဟာအမေရိကန်ပြည်ထောင်စုအတွင်းအပြောင်းအလဲတွေဖြစ်လာနိုင်ပါတယ်။ကယ်လီဖိုးနီးယားဒေသခံနောက်ထပ်ဒီစတီဗင်ဝန်နီရဲ့ပြောဆိုချက်အရကတော့ဒီဆေးကြောက်ကိုပထမဦးဆုံးချင်းတရားဝင်ဝယ်ယူခွင့်ရလို့သိပြောတဲ့အကြောင်းကိုခံစားချက်ကိုလိုအင်စင်တာကိုထုတ်ဖော်ပြောဆိုလုပ်ကင်နိုင်တဲ့အခွင့်အရေးတရက်ရလိုက်တာဖြစ်တဲ့အကြောင်းသူကထင်မြင်တယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်းတက်တွေစတင်ဖို့စီးမင်းတွေချမှတ်ရမှာဒေသတစ်ခုနဲ့တစ်ခုမှာရှုပ်ထွေးနေစေဖြစ်တယ်လို့ကယ်လီဖိုးနီးယားရှိမြို့တွေမှာဆေးကြောက်ရောင်းဆိုင်တွေဖွင့်နေဖို့အတွက်စီးမင်းစည်းကမ်းတွေကိုလည်းအပြည့်အစုံမချမှတ်သေးပါဘူး။ဒါပေမဲ့ဖွင့်လင့်ထားပြီးသားဆိုင်တွေထဲမှာတော့ဝယ်ယူသုံးဆွဲသူတွေနဲ့စီကားနေပါတယ်။ဒီဆေးကြောက်စီးပွားရေးကပြည်내အတွက်တော့ဒေါ်လာဘီလီယံပေါင်းများစွာရမယ်လို့လည်းယူဆထားပါတယ်။မက်မန်ကုမ္ပဏီအလုပ်မှုဆောင်အရာရှိအက်ဒမ်ဘိုင်ယမန်ကတော့သူ့ရဲ့အထင်ကဒါဟာစီးပွားရေးအရဆိုအောင်မြင်တဲ့အကြောင်းအပန်းဖြေဖို့ဆိုပြီးတော့ဝက်ဟောလိဝုဒ်မှာပထမဦးဆုံးတည်ဝင်ရောင်းချတာဖြစ်ကြောင်းနဲ့အပြင်မှာလည်းလူတွေအများအပြားတင်းစီနေတဲ့အကြောင်းနဲ့အထက်မှာဆိုလို့ရှိရင်လည်းသူတို့တွေကဒီလုံခြုံရေးအတွက်နေရာပေးထားတဲ့အကြောင်းပြီးအသက်ပြည့်ပြီးတဲ့လူတွေအခုလိုတည်ဝင်သုံးဆွဲခွင့်ရတာဘာပဲပြောစိတ်လုံးရှားစရာကောင်းတယ်ဆိုပြီးတော့ဆိုပါတယ်သုံးဆွဲသူတွေလိုအပ်တဲ့ကုန်ပစ္စည်းတွေအလုံလောက်ရရှိရေးအတွက်စီးပွားရေးလုပ်ငန်းတွေကကြိုးစားလှုပ်ဆောင်တာကိုကယ်လီဖိုးနီးယားဒေသခံတွေစောင့်ဆိုင်းနေရတဲ့အချိန်မှာဒီဆေးကြောက်သုံးဆွဲလို့ရအောင်အကန့်အသတ်နဲ့ကိုယ့်ဘာသာကိုစိုက်ပျိုးပြီးတော့လေသုံးဆွဲနိုင်ခြင်းရှိပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှားဖောင်ရေ။ကျွန်တော်တို့ VOA ပရိသတ်ကိုတော့အခုမနေ့ပိုင်းဆက်ပိုင်းဆိုင်ရာချုပ်ယွင်းချက်ကြောင့်အတန်လှန့်အစီအစဉ်တွေကမောက်ကမဖြစ်ပြီးတော့မြန်မာပြည်ကပေးစာကဏ္ဍနဲ့ဥစည်းသူအောင်မြင်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုမထုတ်လွှင့်ပေးနိုင်မဲ့ဖြစ်တဲ့အတွက်ကိုတော့အနုညွတ်ကြောင်းမှတ်ပါတယ်ရှင်။အခုနောက်ထပ်သတင်းလွှာတစ်ပုဒ်ကိုပြောပြပေးပါဦးမယ်။အဝိအထည်လျှက်စစ်ပစ္စည်းနဲ့မိုဘိုင်းဖုန်းထုတ်လုပ်တဲ့စက်မှုလုပ်ငန်းကြီးတွေကိုကြီးစိုးထားတဲ့တရုတ်နိုင်ငံဟာနောက်ထပ်ထုတ်ကုန်တစ်မျိုးကိုတိုးမြှင့်ထုတ်လုပ်ဖို့ခြေလှမ်းပြနေပါတယ်။လာမယ့်2020ခုနှစ်ကျရင်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာစပိန်နိုင်ငံပြီးရင်ဝိုင်းဈေးကွက်အကြီးဆုံးဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ပြည်တွင်းထုတ်လုပ်မှုရောပြပကနေတွင်းမှုတွေပါတိုးလာနိုင်တာကြောင့်ဖြစ်ပါတယ်။အခုဆိုရင်ဝိုင်းကြီးစန်းတင်နန်းတွေနဲ့ဝိုင်းစီးပွားရေးလုပ်ငန်းတွေမှာတရုတ်ကျောင်းသူကျောင်းသားတွေအများပြားရှိနေတဲ့အကြောင်းပြည်တွင်းနိုင်ငံအရှေ့ပိုင်းဘူတန်ဒီဒေတာရဲ့မြို့တော်ဒီဂျွန်ကနေပြီးတော့ VOE သတင်းတောက်လီဆာ브라이언ပြပို့တဲ့သတင်းလွှာကိုကိုစောဝင်းနိုင်ကပြောပြပေးပါလိမ့်မယ်ရှင
်ဟုတ်ကဲ့ပါမခွန်ကြီးဒီနောက်ပိုင်းမှာထုတ်လုပ်တဲ့ခေတ်သစ် New World Wine ရဲ့အကြောင်းကိုတော့ကဘာပေါ်မှာဝိုင်းကိုရှေ့အကြုံထုတ်လုပ်တဲ့ဒေတာတခုမှလေ့လာနေကြတာဖြစ်ပါလေဒီကနေ့တင်နာမှာဆိုရင်တော့ Australia, New Zealand, South Africa နဲ့ American ပြည်ထောင်စု California ပြည်နယ်ကဝိုင်းဈေးကွက်အကြောင်းကိုလေ့လာကြပါတယ်။ဒီအထက်မှာတရုတ်နိုင်ငံတော့မပါသေးပါဘူး။ဒါပေမဲ့ပြည်ထောင်နိုင်ငံဂျီယွန်းမျိုးကဒီဝိုင်းစီးပွားရေးတင်နာကြောင်းမှာတင်နန်းသား၃ပုံတပုံကတော့တရုတ်နိုင်ငံကနေလာကြတဲ့ចောင်းသားတွေဖြစ်ပါတယ်။တင်နန်းသားလေးရှိကတရုတ်ကုမ္ပဏီတစ်ခုခုအတွက်ဝိုင်းဝယ်ပေးသူတယောက်ဖြစ်ချင်တယ်လို့အခုလိုပြောပြပါတယ်။တရုတ်နိုင်ငံမှာဝိုင်းရင်ကျေးမှုကတိတ်မထွန်းကားသေးတဲ့အကြောင်းအများစုကဝိုင်းကိုကောင်းကောင်းအရသာမခံစားတတ်ကြတဲ့အကြောင်းသူတို့တွေဝိုင်းကိုကောင်းကောင်းအရသာခံတောက်တတ်အောင်လက်ကျင့်ပေးဖို့အချိန်ကတော့အတော်ယူရလိမ့်မယ်အကြောင်းလီရှိကပြောပြပါတယ်ဒီတင်တဲ့မှာဝိုင်းစီးပွားရေးလုပ်ငန်းကိုရှုထောင့်ပေါင်းစုံကနေလေ့လာကြပါတယ် Lishilo, Jangari, Dwe, Shit, Losanziari, Miaji Shinidelu, Tinan Jang, Gike, Jerome Galuga, Piovare.
To Piotaragaro, Tanay the Law of Gonzongo.
To Piotaragaro, Tanay the Law of Gonzong, Wango, Tolonimo, Dwe, a Gonzong Nidigo, Truly, you be Pian Dwajama, Vare. Yazuni the Ku, Yazuni, where the Kum Hoying down, Sezuni, Ninese Lojano. The Tinandari ha. Tinasin Tuare Akama, a ye dwigong at Winego, Pamana, Miajine, Tolo Gong, Tolo Nima Valu, Biobare, Tuningaha, Wango, Tolo Yung, that them Hobau, Pibagani, Wine, Gije, Tintuin, that Nanga, the Kule, Tibare, Chanda, Joare, Tuning and Dariha, a two the pin, Tintin Nanga, and now by Vodoga, Tintin Wine, Lungama, Tupa, Lanijara, Tibare, Tabime, Diokidua, Rigaro, Nauta, Wine, Toya, did that day. Bagandigo Tabiro, Wami Sana, Wera Rigo, Lugli, Shijabare. Dijon Muga, Saint Pansion, the U, Pite, Adrian, Tirelli, Piopia, Agaro, the Chan Pote, the Delove, Dilumuri Hale, Wine Lanyon, Lila Jarre, Jau, Piro, Lanyon Saoko, Yulabi, Thru Dau Lugene, Hua European Lugene, Sadafi, New Mu, Piopiro, Wedare, Jau, Piopia Bare. Tabime, Tiyokdwe wengwe dola la ne miya di iche ni ga kamyam niya biyao la ni baare. Tiyok daung du yi shuan hao ga soye no binti yin jemu ne binti waingo miyuzet dide ga bo biro lakhan la jare jang. Yin miyuzet dide de duro ga bo biro na le bong ya le jang. Tad dan damamho le ala luran zaari eto ga ro itili lo di cha niya di di ta ri ga waini go le tau jare jang. Duro di to ga ro da ga chanda jo wa mu go biya le tingge da da kulu da bo ta le jang biyo baare. Why net? A yellow man, Lila, ye chow, two days and not new jayamu, Steve Chatter Scarle, two pure Steve Chatter Gale, Kulu, Piopia Bade, dear one long ganga, a shame yet, daughter Lani, read it. Why ye do it, Tita, Pokon Labelo, Palo, so in Kalmes Ragole, Truga, Lila Jarelu, Steve Chatter Gap, Yobade. Did I set one or two nanga, Timijagema, Kitty Wine Lunga, Kitty Wine Tolo to the Jama, Tinshalame.
เจตบွင့်ဖြစ်လာမဲ့ပုံရှိနေတဲ့အကြောင်းခံမှန်းပြောဆိုနေကြပါတယ်မခွန်ကြီးเจซุတမားရှင်ခုတခါတော့ဒီတရုတ်နိုင်ငံမှာပြည်တွင်းမှာစစ်ဖက်တုံးမောင်းသူမဲ့လေယာဉ်တွေကိုယ်တိုင်ထုတ်လုပ်နေတဲ့အကြောင်းကိုပြောပြပါမယ်ပြန်လည်သုတေသနစမ်းသပ်ရင်းတဲ့ဈေးွက်ထဲရောင်းချနိုင်အောင်လဲစီစဉ်နေတဲ့အကြောင်းကိုတော့ လီယောင်လေရင်ပေါ်မှာအမျိုးအစားမတူတဲ့ဒုံးကျည်တွေတည်ဆောင်ရင်းဒုံးကျည်၅မြို့နဲ့ပြတ်မှတ်တွေကိုအတိအကျပြင်နိုင်စွမ်းရှိတဲ့အထိစင်ချိန်တင်ထားပါတယ်ဝေဟင်ကနေပြစ်ခတ်လက်ကျင့်မှုတွေအတွင်းဂျီလောင်2ကလွတ်လိုက်တဲ့ဒုံးကျည်နဲ့ဘုံးတွေဟာအသေးထားတဲ့ပြတ်မှတ်ကိုရွှေ့လျားနေတဲ့ပြတ်မှတ်ရှင်ကိုပါပြတ်မှတ်၅ခုလောက်ဇက်လိုက်ဆိုသလိုထိမှန်အောင်ပြင်နိုင်တဲ့အထိစင်ချ ဒီလောင်ပေါ်မှာဝေဟင်ကနေမြေပြင်ပြစ်ပစ်ထိန်တဒုံကြည်တွေရောထပ်ဆင့်ပောက်ကွဲတဲ့ဘုံတွေကိုပါတက်ဆင့်သွားနိုင်တဲ့အကြောင်းပြောပါရတယ်။ကျောင်းနိုင်ငံလေရင်ထုတ်လုပ်ရေးချန်ဒူဌာနခွဲဥက္ကဋ္ဌကဈေးကွက်အခြေအနေတွေကိုသူကအခုလိုပြောပြပါရတယ်။ဒါစင်းနဲ့ချီတဲ့ဒီလောင်လေရင်တွေကိုစာရောင်းနေတဲ့အကြောင်းနဲ့ဒီဈေးကွက်ထံမှာလည်းအနည်းဆုံး ရကနဲလောက်ရောင်းနေရပြီဖြစ်တဲ့အကြောင်းနဲ့မောင်းသူမဲ့ရီလောင်လေရင်တွေကိုသူတည်တနာလို့ဆန်းသက်ရင်အစင်မြအောင်ပြန်လဲမုံးမှန်ပြီးတော့ဈေးကွက်ကိုပြန်တင်ပို့သွားမှာဖြစ်ကြောင်းပြောပါရတယ်။ရီလောင်ထူမောင်းသူမဲ့လေရင်ဟာအရှေ၁၁မီတာရှိပြီးတောင်ပန်းအရှေမီတာ၂၀ကျော်ရှိပါတယ်။စုစုပေါင်းတန်ချိန်၄တက်သမ၂မှာဒါမြေပြင်ကနေပြန်တက်နိုင်ပြီးတည်နိုင်တဲ့လက်နဲ့အလေးချိန်ကလေးရာ၈၀ကီလိ တင်ပြန်တန်းခဲ့တာပါ
ဒါပဲနဲ့တူပါတယ်ရှာဖောင်ကြီးကျေးဇူးတင်ပါတယ်နော်အခုကျမတို့ဗီဒီယိုတွေကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာ 6နိုင်ခွဲကနေ9နိုင်အထိဒုတိယနိုင်ဝက်မှာတော့လှိုင်းလမီတာ190ကီလိုဟတ်20ငါးခွန်ငါးကနေပြီးတော့လဲတိုးချက်ဖမ်းယူနိုင်နိုင်ပါတယ်ရှင်ဒီအစီအစဉ်တနအိစာအစဆုံးကိုမနေ့ရှင်းနိုင်ကနေ9နိုင်အထိလှိုင်းဒိုမီတာ20ကီလိုဟတ်15တုံညလှိုင်းဒိုမီတာ25ကီလိုဟတ်11ရှင်းနှစ်တုံညလှိုင်းဒိုမီတာ32ကီလိုဟတ်9တုံညငါးတို့ကနေပြီးတော့ဖမ်းယူနိုင်နိုင်ကြပါတယ်ရှင်အခုတော့အစီအစဉ်
ချင်းနေတဲ့အချိန်တည်းမှာဒီတည်င်းအကျဉ်းချုပ်ကိုရှားဖောင်ကပြန်ပြီးတော့ပြောပြပေးပါဦးမယ်ရှင်ဟုတ်ကဲ့ပါရှင်မြောက်နဲ့တောင်ကိုရီးယားနဲ့နိုင်ငံခြားအဆင်မြင့်ထိတွေ့ဆက်ဆံမှုတွေပြုလုပ်ဖို့စီစဉ်တာဟာအမေရိကန်ပြည်ထောင်စုအတွက်ကောင်းပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီဟယ်လီကပြောပါတယ်ဒါမှမဟုတ်မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေထုတ်လုပ်ဖို့ကြိုးပမ်းနေတာကိုအဆုံးသက်သွားစေရတဲ့အမေရိကန်ပြည်ထောင်စုရဲ့ဖြစ်အားပေးမှုတွေကိုအလျှော့ပေးမှာမဟုတ်ဘူးလို့လည်းသူမကပြောကြားခဲ့တယ်လို့ဒါတွေကိုကျမတို့ဖြည့်ဆည်းပြနိုင်ပါတယ်လို့သတိပေးစကားပြောဆိုလိုက်ပါတယ် မြောက်ကိုရီးယားခေါင်းဆောင်ကနေတကူမိတ်ကွန်အတွင်သူ့ရဲ့စပွဲပေါ်မှာနျူကလ িয়ার လက်နက်ပစ်ခတ်နိုင်တဲ့ခလုတ်တစ်ခုရှိနေပြီးအမေရိကန်ပြည်ထောင်စုတစ်ခုလုံးကိုလက်လန်းမိတဲ့နျူကလ িয়ার တိုက်ခိုက်မှုပြုလုပ်နိုင်တယ်ဆိုတဲ့ပြောဆိုချက်နဲ့ပတ်သက်ပြီးသမ္မတဒေါ်နယ်ထရမ့်ရဲ့တုတ်ပြန်ချက်ကိုသံအမတ်ကြီးဟယ်လီကကာကွယ်ပြောဆိုသွားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရ ဒီနေ့ကတော့ကျွန်တော်တို့ရဲ့ဒီနေ့ဆိုရင်ဟင်းကိုတမေပဲစာဟင်းတမေပဲစာမှာလို့ထွေးရကနေတဆင့်ရေးသားခဲ့ပါတယ်။တမဒါထွန်မြတ်တုတ်ပြန်ကျဲဟာမလို့အပယ်တင်းမှာမှုတွေကိုပို့ဖြစ်စီတယ်လို့ထင်ရှားတဲ့အမေရိကန်နိုင်ငံရဲ့တမကြီးတို့ကပြောကြပါတယ်။တမ်မတ်ကြီးဟယ်လီကတော့ကင်ကိုအမျက်တရီပေးနေဖို့လိုတယ်လို့ပြောကြလိုက်ပါတယ်။ ကိုရီးယားနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ဆောင်းအာဒီအိုလံပစ်အားကစားပြိုင်ပွဲအတွင်းမြောက်ကိုရီးယားနိုင်ငံအနေနဲ့စကိတ်စီးအားကစားပြိုင်ပွဲဝင်ပြိုင်ကောင်းဝင်ပြိုင်နိုင်မယ်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာနိုင်ငံတကာအိုလံပစ်ကော်မတီကိုယ်စားလှယ်ကစနေနေ့ကပြောကြားခဲ့တဲ့အကြောင်းဂျပန်သတင်းမီဒီယာတွေကဖော်ပြပါဗျာ။မြောက်ကိုရီးယားနိုင်ငံကဇုံတွဲ စကိတ်စီးပြိုင်ပွဲကိုဝင်ပြိုင်ဖို့ရှိတယ်လို့ဘေကျင်းလေဆိပ်မှာသတင်းထောက်တွေမေးမြန်းစဉ်မစ္စတာချန်အန်ကအဲဒီလိုပြောကြားခဲ့တဲ့အကြောင်းဂျပန်သတင်းတွေကဆိုပါတယ်။နိုင်ငံတကာအိုလံပစ်ကော်မတီတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မဲ့ဆွစ်ဇာလန်နိုင်ငံကိုမစ္စတာချန်ထွက်ခွာသွားတာဖြစ်တယ်လို့အမည်မသိတဲ့သတင်းအရေးအမြစ်တွေကိုကိုးကားပြီးတော့ဂျပန်ဂျိုဂျိုသတင်းဌာနနဲ့ NHK သတင်းဌာနတို့ကဖော်ပြကြပါတယ်။NHK ရုပ်သံသတင်းထံမှာတော့ဘေကျင်းလေဆိပ်မှာခီးဆောင်အိတ်တွေကိုဆွဲခိုင်ထားတဲ့မစ္စတာချန်ဟာမီဒီယာတွေနဲ့ခဏလေးစကားပြောခဲ့တာကိုတွေ့ရပါတယ်။မြောက်ကိုရီးယားအစိုးရတာဝန်ရှိသူတွေဟာဘေကျင်းမြို့ကနေတဆင့်နိုင်ငံသားကိုခီးထက်ခွာလေးရှိပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ရဲ့နှစ်သက်ကူမိန့်ခွန်းထဲမှာလဲတောင်ကိုရီးယားမှာကျင်းပမဲ့အိုလံပစ ော့ရှင်းရှင်းလင်းလင်းမသိရပါဘူး။ရှရှာပါပါအင်္ဂါနေ့မှာစတင်မဲ့နေဆက်တွဲစုံစကားပြောဆိုမှုအတွင်းအိုလံပစ်ကိစ္စအပါအဝင်တခြားကိစ္စတွေကိုပူးပေါင်းဆွေးနွေးကြဖို့တောင်နဲ့မြောက်ကိုရီးယားတို့သဘောတူညီထားကြတာပါ။ဒါဟာဆောင်းဝါဒီအိုလံပစ်အားကစားစတင်မဲ့ဖေဖော်ဝါရီ9ရက်နေ့မတိုင်ခင်သတင်းတပတ်အလိုမှာစတင်မဲ့တွဲစုံဆွေးနွေးမှုလည်းဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံတောင်ပိုင်းခနာထကပြည်နယ်အတွင်းညတုတ်ွေယောဂအသစ်တွေတွေ့ရှိခဲ့တဲ့အတွေ့စက်တာအယောင်းနှုံးတွေတိတိတသာကြာဆင်းနေပါဗျ။အခုသတင်းပတ်အစောပိုင်းတုန်းကပြည်နယ်မြို့တော်ဘင်ဂါလာရူကဒါဆာရာဟာလီအရမှာရှိတဲ့စက်တာဆိုင်ကတည်နေတဲ့ကြက်ကောင်မှာ H1N1 ညတုတ်ွေဗိုင်းရပ်စ်ပိုးတွေ့ရှိခဲ့တယ်လို့ဆိုပါတယ်။အဲ့ဒီသတင်းတွေထွက်လာပြီးတဲ့နောက်လူထုကြားစိုးရိမ်မှုတွေကြီးထွားလာပြီးစက်တာအယောင်းနှုံးပြည်နယ်တစ်ခုလုံးမှာတိတိတသာကြာဆင်းသွားတဲ့အတွက်အသားရောင်းတဲ့သူတွေအားမှာလည်းပူပန်မှုတွေမြပြလာနေပါတယ်ရှင်
။ရှောက်ဖောင်ကြကြခဲ့တာပါရှင်။လာမယ့်အင်္ဂါညတိုက်ရိုက်လေးလမ်းဆွေးနွေးခန်းအစီအစဉ်မှာတော့ပြည်တွင်းငြိမ်းချမ်းရေးနှစ်ဖြစ်သတ်မှတ်ခဲ့တဲ့ပြီးခဲ့တဲ့နှစ်ထက်ဒီနှစ်မှာပြည်တွင်းငြိမ်းချမ်းရေးမျှော်လင့်နိုင်မယ့်အလားအလာတွေနဲ့ပတ်သက်လို့ဆွေးနွေးမှာမို့ဆက်သွယ်
ပြီးတော့ဆွေးနွေးနိုင်တယ်လို့စောင့်မျှော်နိုင်ရှင်ဒီမနေ့အစီအစဉ်ထုတ်လို့ရမှုကဥစ္စာမဝေဖြစ်ပြီးတန်ဖန်အင်ဂျင်နီယာကတော့ဒါရက်စမစ်ဖြစ်ပါတယ်သွားရရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.